Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ Washington Bureau of View American အတန်းကနေ2016ခုနှစ်အောက်တိုဘာ22ရက်စနေညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ9မီတာ24 25 30နဲ့50နဲ့လိုင်းလမ်းမီတာ190တို့ကနေစတင်အတန်းလွှင့်နေပါတယ်ခင်ဗျာဒီညအတွက်အစည်းအဝေးကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါသတ္တရှင်များရှင်ဒီကနေ့ညဘက်သတင်းတွေကိုကိုဝင်းမင်းနဲ့ကျွန်မအနောက်ငါတို့ပြောပြပေးမှာပါအမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ဟာ IS အစွန်းရောက်အကြမ်းဖက်သမားတွေလက်ကနေမုတ်ဆိုးမြို့ကိုပြန်သိမ်းဖို့တိုက်နေတဲ့ညွန့်ပေါင်းတပ်မှုတွေနဲ့တွေ့ဆုံဖို့အီရတ်နိုင်ငံကိုဒီကနေ့ရောက်ပါတယ်။ Syria အစိုးရဟာ3ချိန်မြောက်ဒါရုလက်နက်နဲ့တိုက်ခိုက်မှုကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂဦးဆောင်တဲ့ညွန့်ပေါင်းအဖွဲ့ကစွပ်စွဲလိုက်ပါတယ်။ရုရှားနိုင်ငံ Siberia ဒေသအနောက်မြောက်ဘက်မှာရင်နံလုတ်သား22ဦးတင်းဆောင်လာတဲ့ရဟယင်သစဉ်ဒီကနေ့ပြတ်ကျသွားတာကြောင့်လူ19ဦးသေဆုံးသွားပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကြားမှာပါကိုရနိုင
်။ဟုတ်ကဲ့ပါ။သတင်းနေပြီးနားဆင်ရမယ့်အထက်မှာတော့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာစီဝါရေးလုပ်ငန်းရှင်တွေဖွံ့ဖြိုးမှုမိဖတ်တွေနဲ့နေပြည်တော်မှာဒီကနေ့တွေ့ဆုံခဲ့ပါတယ်
။ကျမတို့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုအတွက်အရေးအကြီးဆုံးအချက်ကတော့ကျမတို့ပြည်သူပြည်သားများရဲ့အရေးအချင်းတောင်းဖို့မြင့်တင်ရေးပဲ
။နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပြောတော်ဖြစ်ပါတယ်။ဒီအကြောင်းအပြည့်စုံကိုတော့မကြားခင်မှာနားဆင်ရမှာပါ။ဒါပြင်သတင်းတော်မတ်စုအစည်းအဝေးကိုထုတ်လွှင့်ပေးသွားဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေမှာတော့မြန်မာတခွင်အစည်းအဝေးနဲ့စနေညတိုက်ရိုက်လီလိုင်းအစည်းအဝေးတွေကိုနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာပါဒီကြောင့်နေမတိုင်ခင်မှာတော့အရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနားလည်တဲ့ကိုဝင်းမင်းတို့အကြီးညာပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ဟာ IS အစွန်းရောက်အကြမ်းဖက်သမားတွေလက်ကနေမုတ်ဆိုးမြို့ကိုပြန်သိမ်းဖို့တိုက်နေတဲ့ညွန့်ပေါင်းတပ်မတွေနဲ့တွေ့ဆုံပြီးထိုးစစ်တွေကိုပြန်သုံးတပ်ဖို့နဲ့အကူအညီတွေပေးဖို့အီရတ်နိုင်ငံကိုဒီကနေ့စနေနေ့မှာရောက်ရှိလာပါတယ်။ဒီနှစ်အတွင်းအီရတ်နိုင်ငံကို Mr. Carter တတိယအကြိမ်ရောက်ရှိလာတာလည်းဖြစ်ပါတယ်။ဒေသရင်းက Jihad အကြမ်းဖက်သမားတွေကိုတိုက်ထုတ်နေတဲ့အမေရိကန်တို့ကြော်ထောက်နောက်ခံပေးထားတဲ့အီရတ်တပ်ဖွဲ့တွေကိုလည်းကြီးကြပ်သွားဖို့ရှိပါတယ်။ပြီးခဲ့တဲ့ရက်အနေငယ်ကအမေရိကန်တပ်သားတို့ကြာဆုံသွားပြီးတဲ့နောက်အီရတ်နိုင်ငံကိုကြိုတင်အကြောင်းကြားခြင်းမရှိဘဲ Mr. Carter ရောက်ရှိလာတာပါအီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီနဲ့လည်းမစ္စတာကာတာတွေ့ဆုံမှုရှိပါတယ်။မူဆိုးမြို့ပြန်သိရေးထိုးစစ်တွေမှာတူရကီတပ်တွေပတ်ဝင်ဖို့ဝန်လင်းနေတဲ့အကြောင်းကိုလည်းသူတို့နှုတ်ဆွေးနွေးကြမယ်လို့ခန့်မှန်းရပါတယ်။တောက်ကြနေတော့ကတော့တူရကီသမ္မတရာစစ်တိုင်ပ်အာရိုဝါနဲ့ကာကွယ်ရေးဝန်ကြီးမစ္စတာကာတာတို့တူရကီမြို့တော်အန်ကာရာမှာတွေ့ဆုံပြီးဆီးရီးယားနဲ့အီရတ်နိုင်ငံတွေက IS အကြမ်းဖက်သမားတွေကိုတိုက်ရမှာအမေရိကန်နဲ့တူရကီတို့ကြားပူးပေါင်းဆောင်ရွက်ရေးလှုပ်အပ်ချက်တွေကိုဆွေးနွေးခဲ့ကြပါတယ်။တူရကီနိုင်ငံရဲ့သမားတွေကာကွယ်ရေးအရာရှိတွေနဲ့လည်းမစ္စတာကာတာတွေ့ဆုံခဲ့ပါတယ်။
ဆီးရီးယားဆွေရဟာ၃ချိန်မြောက်ဆက်ပြီးဓာတုလက်နက်နဲ့တိုက်ခိုက်မှုကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂဦးဆောင်တဲ့ညီပေါင်းအဖွဲ့ကစွပ်စွဲလိုက်ပါတယ်။ကုလသမဂ္ဂအဖွဲ့နဲ့ဓာတုလက်နက်တာစီအဖွဲ့ကအရာရှိတွေကဒီဓာတုလက်နက်တွေနဲ့တိုက်ခိုက်မှုကြောင့်စစ်တပ်ညံ့ညက်ကြေးနေတဲ့ဒေသတွေမှာစိုးရိုးတွေပိုခံစားစေနိုင်တယ်လို့မနေ့ကအစိုးရကစာထုတ်ပြန်လိုက်ပါတယ်။ဒီညီပေါင်းအဖွဲ့အနေနဲ့ပြီးခဲ့တဲ့တစ်နှစ်ကျော်အတွင်းစုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကို၄ချိန်မြောက်အစိုးရကစာတင်ရမှာအစိုးရအနေနဲ့2015ခုနှစ်မတ်လ16ရက်နေ့ကနိုင်ငံအနောက်မြောက်ပိုင်း IT ပြည်နယ် Queensland State ရွာတိုက်ခိုက်မှုမှာဓာတုလက်နက်သုံးခဲ့တဲ့အထောက်အထားတွေကိုအပြည့်စုံဖော်ပြထားပါတယ်။ဒီအစီရင်ခံစာမှာ Syria သမ္မတ Bashar al-Assad အစိုးရအနေနဲ့စစ်ကြေးဟရင်ပေါ်ကနေကလိုရင်းဓာတ်ငွေပါတဲ့အကြီးစားပုံးတွေအများကြီးချေချခဲ့တယ်လို့စွပ်စွဲထားပါတယ်။ဒီပုံးချေမှုကိုဘသူကအမိန့်ပေးခဲ့တယ်လို့တော့အစီရင်ခံစာမှာအထူးကြပြောမထားပါဘူး။ဒါပေမဲ့ဒီပုံးတွေကိုအမှတ်63စစ်ကြေးဟရင်တပ်မရဲ့အခြေစိုက်စခန်းတစ်ခုကနေတည်လာတာလို့ပြောထားပြီးဒီတပ်မအရာရှိတွေမှာတာဝန်ရှိတယ်လို့ထုတ်ပြောထားပါတယ်ခင်ဗျာ။
အာဖဂန်နိုင်ငံကတာလီဘန်ဆိုင်ရာကိုယ်စားလှယ်တွေဟာဖမ်းဆီးခံတဲ့ပုံကောင်း၆တချို့ကိစ္စအပါအဝင်အာဖဂန်ဒုက္ခသည်တွေရဲ့ဘာသာရေးညီလာခံတွေလှုပ်ခွင့်မပေးတဲ့ကိစ္စနဲ့တခြားကိစ္စရဲ့အတော်များများကိုဆွေးနွေးဖို့ကတားနိုင်ငံကနေပါကစ္စတန်နိုင်ငံကိုထွက်ခွာသွားပါတယ်။အင်းနီဂျင်နိုင်ငံတွေကရွှေ့ပြောင်းဒုက္ခသည်တွေရဲ့လူမှုအတိုင်းဝိုင်းကြားမှာပြဿနာတွေတိုးပြီးတော့ရင်ဆိုင်နေကြရတာပါ။တဦးပါတာလီဘန်ကိုယ်စားလှယ်အဖွဲ့ဟာတာလီဘန်အဖွဲ့ဝင်တွေကိုဖမ်းဆီးရတဲ့အကြောင်းရင်းကိုသိရဖို့နဲ့သူတို့ရဲ့စိုးရိမ်မှုတွေကိုအသိပေးဖို့သူတို့ရုံးချုပ်ရှိရာဒိုဟာမြို့ကနေပါကစ္စတန်မြို့တော်အစ္စလာမဘတ်ကိုရောက်ရှိလာပါတယ်။ကိုစလရီရဲ့နာမည်မဖော်ပြဖို့အစ်မြင့်တာလီဘန်အရာရှိက VOA ကိုတောင်းဆိုထားပါတယ်။တာလီဘန်ကိုစလေ၃ဦးပါပါကစ္စတန်ကိုရောက်ရှိလာတာကိုတာလီဘန်ပြောခွင့်ရသူဇဘီဟူလာမူဂျာဟစ်က VOA ကိုအတည်ပြုပါတယ်။ဒီအဖွဲ့ဟာအာဖဂန်နဲ့တန်တမာဆက်ဆံရေးရှိတဲ့နိုင်ငံတွေနဲ့အပြန်အလှန်ပုံမှန်ဆက်ဆံရေးရှိတယ်လို့လည်းသူကဆိုပါတယ်။ပါကစ္စတန်နိုင်ငံတွင်းကအာဖဂန်ဒုက္ခသည်တွေအဖမ်းခံရတဲ့ကိစ္စအတင်းအကျပ်နင်ထုတ်ခံရတာနဲ့နေပြက်ပြန်ပို့ခံရတဲ့ကိစ္စတွေကိုအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့ကတားနိုင်ငံကနေတာလီဘန်ကိုစလေရောက်ရှိလာတာဖြစ်တယ်လို့မူဂျာဟစ်ကပြောပါတယ်တာလီဘန်နဲ့အာဖဂန်အရာရှိတွေဒိုဟာမြို့မှာမကြာခင်တုန်းကလျှို့ဝှက်တွေ့ဆုံခဲ့တဲ့ကိစ္စကိုပါကစ္စတန်အာဏာပိုင်တွေကိုရှင်းလင်းပြောပြဖို့ကိုယ်စားလှယ်အဖွဲ့အခုလိုရောက်လာတာဖြစ်တယ်ဆိုရဲပြောဆိုမှုတွေကိုတာလီဘန်ပြောခွင့်ရသူကညှင်းဆိုပါတယ်ပါကစ္စတန်အစိုးရဘက်ကတော့ဒီခီးစဉ်ကိုအတိမပြုသေးပါဘူး
အမေရိကန်နိုင်ငံမှာနာမည်ကြီးအင်တာနက်ဆက်မနာများအပြားပထမဆုံးအကြိမ်စိုက်ဘာတိုက်ခိုက်ခံခဲ့ရပြီး7နှစ်အတွင်းမှာပြန်ကောင်းအောင်ပြုပြင်ပြီးသွားပြီလို့အင်တာနက်ထိန်းချုပ်ရေးကော်မတီကထုတ်ပြောလိုက်ပါတယ်။ဒီစိုက်ဘာတိုက်ခိုက်မှုဟာအမေရိကန်နိုင်ငံမှာမနေ့ကစဖြစ်ခဲ့ပြီးနောက်ပိုင်းမှာဥရောပအနောက်ပိုင်းတချို့နိုင်ငံတွေကိုပြန့်နှံ့သွားကာ Twitter, ငွေလဲနိုင်တဲ့ PayPal, တေးသချင်းတွေရှာနေတဲ့ Spotify နဲ့ဆွေးနွေးပွဲတွေလုပ်တဲ့ Reddit အပါအဝင်လူသုံးများအင်တာနက်လူမှုကွန်ရက်တွေခေတ္တရဆိုင်သွားခဲ့ပါတယ်။အမေရိကန်နိုင်ငံအရှေ့မြောက်ဘက် New Hampshire ပြည်နယ်အခြေစိုက်အရေးပါတဲ့အင်တာနက်လမ်းကြောင်းထင်းကြောင်းရေးကုမ္ပဏီဒိုင်းကမနေ့ကကမ္ဘာစံတော်ချိန်7နာရီမှာသူ့ကုမ္ပဏီကိုစပြီးတိုက်ခိုက်ခံခဲ့ရတယ်လို့ထုတ်ပြောလိုက်ပါတယ်။ DNS ဆိုသူကခေါ်တဲ့အင်တာနက်ဒိုမိန်းနာမည်စနစ်ကိုလက်ခံတာဝန်ယူထားပြီးအင်တာနက်လမ်းကြောင်းကိုထိမ့်သိမ်းကျက်မှတ်ပေးတဲ့ဒီဒိုင်းကုမ္ပဏီကပထမတိုက်ခိုက်မှုကနေပြန်ကောင်းအောင်ပြင်ပြီးမှပဲကမ္ဘာစံတော်ချိန်18နာရီမှာဒုတိယတိုက်ခိုက်မှုထပ်ဝင်လာတယ်လို့ဆိုပါတယ်။ဒီဒုတိယတိုက်ခိုက်မှုကနေပြန်ကောင်းအောင်ပြုပြင်ပြီးညနေပိုင်းမှာလည်းနောက်ထပ်ပြဿနာတွေထပ်ကြုံရပြန်ပါတယ်။ဒါကြောင့်အချိန်ချင်းတက်ခတ်မှုတွေတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ရင်းအချိန်ကုန်ခဲ့ရတယ်။နောက်ဆုံးကမ္ဘာစံတော်ချိန်22နာရီမှာအားလုံးကိုပြန်ပြင်နိုင်ခဲ့တယ်လို့ဒိုင်းကော်မတီကပြောခဲ့ပါတယ်ခင်ဗျာ
။ VOA American အသံညပိုင်းမြန်မာဘာသာစစ်ဆေးတွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုက်ဒိုမီတာ25 kHz 1196 5လိုက်ဒိုမီတာ32 kHz 932 5လိုက်ဒိုမီတာ57 kHz 585 5နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဖီယိုအင်မြန်မာပိုင်းကနေစနေနေ့ညဘက်ထိတ်တန့်ရောက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်လွတ်လပ်စွာရေချောင်းသွားလာမှုကိုကန့်သတ်ဖို့တရုတ်တို့ကကြိုးပမ်းနေတာကိုတံပြန်တဲ့အနေနဲ့တောင်တရုတ်ပင်လယ်ထက်ကအနှံ့မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းစုအနီးကနေအမေရိကန်ရေတပ်စစ်တမောသင်းဖြတ်မောင်းလိုက်ပါတယ်။တဟာရန်ဆတဲ့လောက်ရဖြစ်ပြီးစိုးရင်စရာကောင်းတဲ့တရားမဝင်လောက်ရဖြစ်တယ်လို့တရုတ်နိုင်ငံကတောက်ကြနေနောက်မိတ်မှာရှုံချလိုက်ပါတယ်။အမေရိကန်ကာကွယ်ရေးဌာနပြောခွင့်ရသူကတော့ Paracel ကျွန်းနယ်အနီးကနေ USS Decatur American ဖြတ်တင်မောကပုံမှန်လုံခြုံရေးအတိုင်းဥပဒေနဲ့အညီဖြတ်တန်းသွားတာဖြစ်ပြီးတရုတ်တို့ဘက်ကသူတို့ရဲ့ရေပိုင်နဲ့ဆိုပြီးတရားလွန်ပြောဆိုနေတာတွေကိုခေါ်တဲ့အနေနဲ့ဖြတ်ပြီးမောင်းပြခဲ့တာလို့တောက်ကြနေမှာပြောပါရယ်အပြည့်ပြည့်ဆိုင်ရာရေပိုင်နဲ့တတ်မှတ်ချက်ဖြစ်တဲ့ကျွန်းတွေကနေရေမိုင်း7မိုင်အကွာအဝေးအတွင်းရေတပ်တင်ပေါ်ဝင်ရောက်ခဲ့ခြင်းမရှိဘူးလို့ပြောခွင့်ရကဆိုပါရယ်ဒီရေပိုင်နဲ့ကိုတရုတ်တို့ကထိန်းချုပ်ထားသလိုဗီယက်နမ်နဲ့တိုင်ဝမ်တို့ကလည်းသူတို့ပိုင်ရေနယ်နိမိတ်ဖြစ်ပြောဆိုနေတာပါအပြည့်ပြည့်ဆိုင်ရာရေပြင်နယ်နိမိတ်တတ်မှတ်ချက်ကိုတရုတ်တို့ကအတိအမှတ်မပြုသလိုပဲအမေရိကန်ကိုဒေသတွေမှာပြဿနာဖြစ်နေလို့ဖြစ်ဆွဆွဲတာဖြစ်ပါရယ်အမေရိကန်ဖြစ်တဲ့မော်ကိုထွက်ခွာသွားဖို့တရုတ်တို့ကတတိပေးခဲ့ပါရယ်ပြီးခဲ့တဲ့နှစ်အတွင်းတောင်တရုတ်ပင်လယ်ရင်းနေရာအတော်များများမှာလွတ်လပ်စွာရေချောင်းသွားလာမှုစစ်စင်ရေးလက်ကျင့်ခန်းတွေကိုအမေရိကန်ရေတပ်က၄ကြိမ်ပြုလုပ်ခဲ့ပါရယ
်ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကသူ့နိုင်ငံအနေနဲ့အမေရိကန်နဲ့ဆက်ဆံရေးဖြတ်တောက်လိုက်တာမဟုတ်ဘူးဖိလစ်ပိုင်နိုင်ငံခြားရေးမူဝါဒချမှတ်ရမှာအမေရိကန်မူဝါဒနဲ့အဆက်ဖြတ်လိုက်တာကိုဆိုလိုတာပါလို့ရှင်းပြလိုက်ပါရယ်သမ္မတဒူတာတေကသူ့ရင်အဆက်ဖြတ်မယ်လို့ပြောခဲ့တာကဒီနိုင်ငံခြားရေးမူဝါဒအတွက်တည်ထက်ခွဲထွက်ရက်တည်တာကိုဆိုလိုတာလို့သာဖြစ်တယ်လို့မနေ့ကထုတ်ပြောလိုက်ပါတယ်။တရုတ်နိုင်ငံကို၄ရက်ကြာခီးသွားပြီးမှသမ္မတဒူတာတေကဖိလစ်ပိုင်နိုင်ငံအနေနဲ့အတိတ်ကာလကနေသူသမ္မတဖြစ်လာချိန်အထိအမေရိကန်နိုင်ငံခြားရေးမူဝါဒနောက်လိုက်ဖြစ်ခဲ့တယ်လို့သတင်းတောက်တွေကိုရှင်းပြခဲ့ပါတယ်။တရုတ်နိုင်ငံရောက်နေစဉ်စီးပွားရေးလုပ်ငန်းရှင်တွေနဲ့ဘီဂျင်းမြို့တော်မှာတွေ့ရမှာမစ္စတာဒူတာတေကသူ့အနေနဲ့အမေရိကန်ပြည်တော်စုနဲ့အဆက်ဖြတ်ပြီးတရုတ်ရုရှားတို့နဲ့ပြန်ကောင်းအောင်ဆက်ဆံသွားမယ်လို့ကြေညာခဲ့တာကြောင့်ရေရှည်မာမိတ်ဖြစ်လာခဲ့တဲ့အမေရိကန်တွေဆွေးနွေးမှုတွေဖြစ်စေခဲ့ပါတယ်။ဒီနေရာမှာသမ္မတဒီတာတွေကသူ့နိုင်ငံရဲ့နိုင်ငံခြားရေးမူဝါဒကိုအမေရိကန်နိုင်ငံခြားရေးမူဝါဒနဲ့အရင်ချိတ်ဆက်ထားတာကိုအဆက်ဖြတ်လိုက်တာလားဖြစ်တယ်။ဘာလို့လဲဆိုတော့လုံးဝအဆက်အသွယ်ဆက်ဆံရေးဖြတ်လိုက်တယ်ဆိုတာကသူ့နိုင်ငံအတွက်အကျိုးရှိမှာမဟုတ်လို့ဘာလို့သိကြအောင်ရှင်းပြခဲ့ပါတယ်ခင
်ဗျ။ရုရှားနိုင်ငံစိုက်ဘေးရီးယားဒေသအနောက်မြောက်ဘက်မှာရင်းနှီးလှုပ်တာ22ဦးတင်းဆောင်လာတဲ့ရဟယင်တစ်စင်းဒီကနေ့မှာပြတ်ကျသွားတာကြောင့်လူ19ဦးသေဆုံးသွားပါတယ်။ရာသီဥတုဆိုပါလို့ပြတ်ကျသွားတာဖြစ်နိုင်တယ်လို့ရုရှားလေကြောင်းပြန်နိုင်ရေးအေဂျင်စီကပြောပါတယ်။ MI8 ရဟယင်ဟာဖွန်ကာကနေစတိုင်ရူဂန်ဂိုကိုမရောက်ခင်28မိုင်အကွာမှာပြတ်ကျသွားတာပါ။ကနဦးစုံစမ်းစစ်ဆေးမှုအရရင်းနှီးလှုပ်တာ19ဦးထက်က16ဦးနဲ့ရဟယင်အမူရန်3ဦးတို့သေဆုံးသွားတယ်လို့ဆိုပါတယ်။ရုရှားရင်းနှီးလုပ်ငန်းကြီး SNF အတွက်သင့်ခံကန်ထရက်ကနေလုတ်သားတွေကိုရဟယင်နဲ့တဲပို့ပေးတာဖြစ်တယ်လို့ TASS သတင်းဌာနကပြောပါရယ်မြူရီပိတ်ဖုံးနေတာကြောင့်ရဟယင်ပြက်ကြတဲ့နေရာကိုကယ်ဆယ်ရေးလုတ်သားတွေရောက်ဖို့နိုင်နဲ့ချီကြသွားပါရယ်အသက်မသေးချင်သူ3ဦးဟာဒဏ်ရာပြင်းထန်ပေမဲ့အသက်အန္တရာယ်ကိုတော့စိုးရင်စရာမရှိပါဘူးပြက်ကြသွားတဲ့ရဟယင်တွင်ထဲကနေကယ်ဆယ်အဖွဲ့ကိုသူတို့ကတယ်လီဖုန်းနဲ့ဆက်တွေ့ခဲ့တာပါလေပြင်းတိုက်ခတ်နေတာကြောင့်ရဟယင်ပြက်ကြသွားတာလို့သူတို့ကဆိုပါရယ်ရှင်
ရုရှားမဲဆန္ဒရှင်ပြည်သူတွေက2018ကမ္ဘာဖလားဘောလုံးပွဲအထိမ်းအမှတ်တစ်စိတ်အတွက်မြေခွေးပုံကိုရွေးချယ်လိုက်ကြပါတယ်။လွန်ခဲ့တဲ့တနေ့ခွဲအတွင်းကမ္ဘာဘောလုံးဖွဲ့ချုပ် FIFA ရဲ့အင်တာနက်ဆမ္မနာပေါ်မှာဒီအတွက်မဲပေးခဲ့တာကိုမနေ့ကအဆုံးသတ်လိုက်ပြီးမော်စကိုမြို့တော်က Channel 1ရုပ်မြင့်တင်ကြားလိုက်မှာအခုလို live ထပ်ရိုက်ကြေညာလိုက်တာပါ။ဒ တည်မဲ့ပေးခဲ့ရမှာနောက်ဆုံးအဓိကရွေးချယ်ခဲ့ရတဲ့အမှတ်အသားတွေကတော့မြေခွေးချားနဲ့ချောင်းပုံတွေဖြစ်ပါတယ်။နောက်ဆုံးမဲရလမှာတော့ចောင်းသားအီကာထရီနာဘော်ချာရိုဗာဒီဇိုင်းရေးဆွဲခဲ့တဲ့မြေခွေးပုံက 58.800 ဂိုင်းတော့နောက်ကြားပုံက 26.800 ဂိုင်းတော့နဲ့ချောင်းပုံက 20.300 ဂိုင်းတော့အသေးသေးရခဲ့ပါတယ်ခင်ဗျာ။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ကြီးညာပေးသွားတာဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့ပတ်စင်ကဏ္ဍတွေကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ www.burmese.voanews.com ဆာမျက်နှာနဲ့ VOA ရဲ့ Facebook ဆာမျက်နှာတွေကနေပြန်လည်နှာစင်ဖတ်ရှုနိုင်ပါတယ်အခုတော့သတင်းဆောင်ပါတွေကိုတင်ဆက်ပေးတော့မှာပါအရင်ဆုံးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့စီးပွားရေးလုပ်ငန်းရှင်တွေဒီနေ့တွေ့ဆုံခဲ့တဲ့အခြေအနေကိုပြောပြချင်ပါတယ်နိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်ပြည်သူပြည်သားများရဲ့အရေးချင်းကိုမြင့်တင်ခြင်းကအဓိကအကြဆုံးအချက်ဖြစ်သလိုစီးပွားရေးလုပ်ငန်းတွေလုံခြုံစွာယင်းနှိမ့်နှံနိုင်ဖို့တရားဥပဒေစိုးမိုးမှုရှိဖို့ကအထူးအရေးကြီးတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောလိုက်ပါတယ်။နေပြည်တော်မှာကျင်းပတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့စီးပွားရေးလုပ်ငန်းရှင်များဖွံ့ဖြိုးမှုမိဖက်များတွေ့ဆုံပွဲအခမ်းအနားမှာအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။ရသဆွေရလက်ထက်စီးပွားရေးလုပ်ငန်းရှင်တွေနဲ့ပထမဆုံးတွေ့ဆုံခဲ့တဲ့ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့တင်းအပြည့်စုံကိုမတ်စုမုံကပြောပြပေးမှာဖြစ်ပါတယ်ဗျာ။
NND ဦးဆောင်တဲ့အရသာအစိုးရလက်ထက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကမြန်မာနိုင်ငံတွင်းကစီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့ပထမဆုံးအကြိမ်တွေ့ဆုံပြီးနိုင်ငံတော်ရဲ့စီးပွားရေးမူဝါဒတွေနဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာလုပ်ငန်းစဉ်တွေကိုရှင်းလင်းဆွေးနွေးခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်အဓိကအကြဆုံးနဲ့အရေးကြီးဆုံးကတော့မြန်မာပြည်သူပြည်သားတွေရဲ့အရေးချင်းကိုမြင့်တင်ရေးပဲဖြစ်တယ်လို့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောဆိုလိုက်ပါတယ
်။ကျမတို့ရဲ့နိုင်ငံအတွက်တကယ်အရေးကြီးကိစ္စပါလေကျမတို့ရဲ့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အဓိကထားရမယ့်အချက်တစ်ချက်သေးပြောပါစို့ဘယ်ချက်ကိုပြောမလဲဆိုတော့ကျမတိတိဆက်လာစဉ်းစားကြည့်တဲ့အခါကျတော့ကျမခေါင်းထဲမှာပေါ်လာတော့တကယ်ကျမတို့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုအတွက်အရေးကြီးဆုံးအချက်ကတော့ကျမတို့ပြည်သူပြည်သားများရဲ့အရေးချင်းတောင်းဖို့မြင့်တင်ရေးပဲအဲ့ဒါကိုအခြေခံပြီးမှသာကျမတို့ဟာရေရှည်တည်တံ့ခိုင်မြဲနိုင်မဲ့ဖွံ့ဖြိုးတဲ့စီးပွားရေးစနစ်ကိုထူထောင်နိုင်ပါပါ
။ဒါအပြင်နိုင်ငံမှာတရားဥပဒေစိုးမိုးမှုရှိမှနိုင်ငံမှာလာရောက်ပြီးယင်းနှိမ့်နှံမှုတွေကိုအခက်အခဲမရှိဖိတ်ခေါ်နိုင်မှာဖြစ်တယ်လို့နိုင်ငံတွင်းကစီးပွားရေးလုပ်ငန်းတွေဘေးကင်းလုံခြုံစွာလည်ပတ်နိုင်မှုကလည်းတရားဥပဒေစိုးမိုးမှုရှိဖို့လိုအပ်တယ်ဆိုတာကိုလည်းဒေါအောင်ဆန်းစုကြည်ကပြောဆိုပါတယ်
။ဒီဘက်တော့အစိုးရအသိကအခြေခံမူဝါဒတွေထဲမှာတရားဥပဒေစိုးမိုးရေးဆိုတာကိုကျမတို့ကထိတ်တန့်မှထားပါတယ်။စီးပွားကိုတည့်ရောက်လာတဲ့လုပ်ငန်းရှင်ကြီးများအားလုံးကိုလည်းနားလည်စေချင်ပါတယ်။တရားဥပဒေစိုးမိုးရေးဆိုတာလုပ်ငန်းရှင်များအတွက်လည်းအထောက်အကူအများကြီးဖြစ်နိုင်ပါတယ်လုပ်ငန်းရှင်များအနေနဲ့လုံလုံခြုံခြုံရုံရုံကြည်ကြည်နဲ့ကိုယ့်ရဲ့စီးပွားရေးအောင်မြင်ဖို့အတွက်ကိုယ့်စီးပွားရေးရနေတဆင့်ကိုယ့်ရဲ့နိုင်ငံတိုးတက်ဖို့အတွက်လုပ်ပေးနိုင်တဲ့အခွင့်အရေးတွေကိုပေးမဲ့မူပေါင်းတစ်ခုချခြင်းဆိုတာဟာတရားဥပဒေစိုးမိုးရေးပဲဖြစ်ပါတယ်တရားဥပဒေစိုးမိုးရေးရှိတဲ့နိုင်ငံမှာဆိုလို့ရှိရင်ယင်းနှိမ့်နှံမှုတွေဖိတ်ခေါ်ဖို့ဟာအခက်အခဲရှိမှာမဟုတ်ပါဘူး
အရသာအစိုးရလက်ထက်နိုင်ငံတော်ရဲ့အုပ်ချုပ်ရေးကိုလွှဲပြောင်းရယူပြီးချိန်ကစလို့ပထမသက်တမ်း6လကာလအတွင်းနိုင်ငံတော်ရဲ့စီးပွားရေးမူဝါဒအစ်တစ်တွေကိုချမှတ်ပြီးအကောင့်ထည့်ဖော်ခဲ့ပေမဲ့လို့အောင်မြင်မှုထိုက်တင်တဲ့လောက်မရခဲ့သေးဘူးဆိုတာကိုလည်းဒေါအောင်ဆန်းစုကြည်ကအတိအမှတ်ပြုပြောသွားပါတယ
်ကျမတို့ရဲ့နိုင်ငံဟာစိန်ခေါ်မှုမျိုးမျိုးနဲ့ရင်ဆိုင်ခဲ့ရပါတယ်ဒါပေမဲ့ဒီစိန်ခေါ်မှုတွေကိုကျမတို့တစ်ဆင့်ချင်းတစ်ဆင့်ချင်းကြော်ဖွားနိုင်လာပြီလို့ကျမမြင်ပါတယ်ကျမတို့ညော်မှန်းတဲ့လောက်ပထမ6လဟာစီးပွားရေးဘက်မှာညံ့ညံ့ဆန်းဆန်းတိုးတက်ဖို့မရှိခဲ့ဘူးဆိုတော့ဒါကျမကပုံဝင်နေမယ်ဝင်ခံချင်ပါတယ်ကျမတို့နိုင်ငံရဲ့ကြော်လွှားရမယ့်အခက်အခဲတွေကိုအလုံးဝိုင်းပြီးတော့ကူညီပြီးတော့ကြော်လွှားပေးစီခြင်းနဲ့စိတ်စေနာထားစီချင်ပါတယ်ဒီအစိုးရတဲ့တက်ကလေးကစီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့တွေ့ဆုံပါမယ်စီးပွားရေးလုပ်ငန်းရှင်ကြီးတွေအလုံးဟာကျမတို့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုရဲ့မှာပါဝင်ပိုင်ခွင့်အပြည့်အဝရပါလိမ့်မယ်အဲ့ဒီပြပါဝင်ပိုင်ခွင့်ကိုမှန်မှန်ကန်ကန်နဲ့သုံးပြီးတော့ကျမတို့ပြည်သူပြည်သားတွေရဲ့တိုးတက်ရေးအတွက်ဝိုင်းဝန်းပြီးတော့ကူညီကြပါဆိုတဲ့ကျမတို့ရဲ့ဆန္ဒကိုထုတ်ဖော်ပြောချင်လို့စီစဉ်လိုက်ရတဲ့ဆွေးနွေးပွဲဖြစ်ပါတယ်
ဒါကြောင့်နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ဂဏအသီးသီးမှပြုပြင်ပြောင်းလဲမှုတွေကိုလှုပ်ဆောင်ရမှာစီးပွားရေးလုပ်ငန်းရှင်ကြီးတွေဘက်ကရိုးရှင်းမှုအကြိလိုက်စားမှုကင်းရှင်းပြီးဝိုင်းဝန်းပူးပေါင်းဆောင်ရွက်ပေးကြဖို့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ကတိုက်တွန်းပြောဆိုခဲ့တယ်လို့နေပြည်တော်ကတွေ့ဆုံပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့မြန်မာနိုင်ငံကုန်သည်ကြီးများနဲ့စက်မှုလုပ်ငန်းရှင်များအသင်း UNFCCI ရဲ့တွဲဘက်အထွေထွေအတွင်းရေးမှူးဦးအေးလွင်ကပြောပါတယ်
တိုင်းပြည်ပေါ်မှာ ဒီကထားပြီးစီးပွားရှာဖို့သူပြောတာပါပြည်သူပြောတဲ့စီးပွားရှာတဲ့ကမှာရိုးရှင်းဖို့လိုတယ်တိုင်းပြည်ကိုသစ္စာရှိဖို့လိုတယ် ethical business တွေဖြစ်ဖို့လိုတယ်ဆိုတဲ့အကြောင်းကိုပြောတာပါအဓိကတော့ကောင်းပါတယ်ဒေါ်စန်းစုကြည်ကိုယ်တိုင်နဲ့မကြာခဏတွေ့မယ်ဆိုတဲ့တောင်းမှဒီလိုကြောင့်မှတော်တော်ပါတယ်ဒီလိုမကြာခဏတွေ့ဆုံပြောရင်းနဲ့ကျွန်တော်လုပ်ငန်းရှင်တွေကတင်ကြတာလည်းအစိုးရအဖွဲ့အစည်းရာကြမ်းမယ်အစိုးရလူကြီးတွေကလည်းခုနပြောတဲ့ရိုးရှင်းဖို့တို့သစ္စာရှိဖို့တို့တော့စေနာပါဖို့တို့ဆိုတာကအဂရိပါပြဖို့တော့လပင်းလိုက်ယူကင်းရှင်းအောင်လုပ်ဖို့အဓိကပါတယ်ဆိုတော့လည်းသူညွှန်ကြားသွားပါတယ
်အခုလိုအရသာအစိုးရလက်ထက်ပွင့်လင်းမြင်သာစွာနဲ့နိုင်ငံတော်အစိုးရဘက်ကစီးပွားရေးလုပ်ငန်းရှင်တွေနဲ့ကိုယ်တိုင်တွေ့ဆုံပြီးနိုင်ငံတော်ရဲ့စီးပွားရေးမူဝါဒတွေနဲ့ရှေ့ဆက်သွားမဲ့လုပ်ငန်းရှင်တွေကိုပွင့်ပွင့်လင်းလင်းချပြခဲ့တဲ့အပေါ်စီးပွားရေးလုပ်ငန်းရှင်တွေဘက်ကကြိုဆိုပါတယ်မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကိုဖယ်ရှားပေးနိုင်အောင်အမေရိကန်သမ္မတနဲ့ဆွေးနွေးခဲ့ပြီးမြန်မာနိုင်ငံကိုပြန်ရောက်လာခဲ့တဲ့ဒေါအောင်ဆန်းစုကြည်ဟာသူပြန်ရောက်လာပြီးရက်ပိုင်းအတွင်းစက်တင်ဘာလ28ရက်နေ့မှာစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံဖို့မူလကစီစဉ်ခဲ့ပေမဲ့လို့သူမရဲ့ကျန်းမာရေးအခြေအနေအကြောင်းရွှေ့ဆိုင်းခဲ့ပြီးတဲ့နောက်ဒီကနေ့နေပြည်တော်မှာတွေ့ဆုံတာလည်းဖြစ်ပါတယ်ရှင်
မဆုမွန်ပြောပြသွားတာပါအခုတစ်ခါတော့သတင်းနောက်မဆုအစီအစဉ်ကိုတင်ဆက်ပေးပါမယ်ပြီးခဲ့တဲ့ဘက်ကရခိုင်ပြည်နယ်မောင်းတော့ခရိုင်မှာနေကြားဆောင်ရဲတပ်ဖွဲ့စခန်းတွေကိုကျန်းဖတ်တိုက်ခိုက်ခံပြီးတဲ့နောက်ပိုင်းမှာလုံခြုံရေးနဲ့ပတ်သက်လို့အာဏာပိုင်ဒီဘက်ကဘယ်လိုကင်တွေဖြစ်ရှင်းလဲဆိုတာကိုအများကအာရုံစိုက်ခဲ့ကြပါတယ်အကျန်းဖတ်တိုက်ခိုက်ခံရမှုနဲ့ဆက်ဆက်တဲ့သတင်းတွေကိုအခုတစ်ပတ်ပြည်တွင်းသတင်းစာမျက်နှာတွေမှာအသားပေးဖော်ပြနေရတဲ့အကြောင်းကိုတော့ VOA သတင်းတောက်မမြင့်မြင့်ခိုင်ကသတင်းနောက်မဆုအဖြစ်နဲ့တင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မြန်မာဘင်္ဂလားဒေ့ရှ်နေဆက်အနီးရခိုင်ပြည်နယ်မောင်တော်ဒေသကနေကြားဆောင်လုံခြုံရေးရဲစခန်တွေအောက်တိုဘာ9ရက်နေ့ကဝင်ရောက်တိုက်ခိုက်ခံရပြီးနောက်ပိုင်းဗူဒီတောင်နယ်မောင်တော်ကိုစစ်စင်ရေးနယ်မြေအဖြစ်အစိုးရကတရားဝင်ကြေညာခဲ့ပါတယ်။ပြီးခဲ့တဲ့သမရဦးသိန်းစိန်အစိုးရကအမွေထားခဲ့တဲ့ရခိုင်ပြည်နယ်အရေးကိုအစိုးရတဲ့အနေနဲ့ဖြေရှင်းဖို့ကြိုးပမ်းနေချိန်မှာအခုလိုအကြမ်းဖက်တိုက်ခိုက်ခံရတဲ့ဖြစ်စဉ်ဟာ NLD အစိုးရတဲ့အတွက်စိန်ခေါ်မှုတစ်ရပ်ဖြစ်လာပါတယ်။မောင်တော်အကြမ်းဖက်မှုနောက်ကွယ်ကအကြောင်းအရာတွေအပါအဝင်ဒီဖြစ်စဉ်အပေါ်အစိုးရသက်ရဲ့ဖြေရှင်းမှုတွေကိုမြန်မာသတင်းမီဒီယာတွေကလည်းအခုတစ်ပတ်အတွင်းအာရုံစိုက်ဖော်ပြခဲ့ကြပါတယ်။အစိုးရသက်အနေနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ဖွဲ့စည်းပြီးရခိုင်ပြည်ထနာကိုဖြေရှင်းဖို့ကြိုးပမ်းမှုနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းဝိုင်းကကြိုးဆိုနေချိန်မှာပဲအခြေအနေတွေပိုပြီးရှုပ်ထွေအောင်အကြမ်းဖက်မှုတွေကိုတစ်ဖက်ကဖန်တီးနေတယ်လို့ဖြစ်နေတယ်လို့နိုင်ငံရေးအကဲခတ်သူတွေကသုံးသပ်ကြပါတယ်။မောင်တော်တိုက်ခိုက်မှုနောက်ဆက်တွဲဖြစ်နေလုံခြုံရေးတပ်ဖွဲ့တွေကလိုက်လံရှင်းလင်းတာတွေနဲ့ပတ်သက်လို့လူခွေရေးလှုပ်ရှားသူတွေကစိုးရိမ်မကင်းဖြစ်ခဲ့ကြပေမဲ့အစိုးရကဒီပြဿနာကိုနိုင်ငံတကာဥပဒေတွေနဲ့အညီမျက်မျှသက်သက်ဆောင်ရွက်သွားမယ်လို့ပြောဆိုထားပါတယ်။အစိုးရအနေနဲ့မောင်တော်တိုက်ခိုက်ခံရမှုနဲ့ပတ်သက်လို့အချိန်မီသတင်းထုတ်ပြန်မှုတွေရှိတာကြောင့်မလိုလားအပ်တဲ့ကောလာဟလတွေကိုထိန်းချုပ်နိုင်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့မြန်မာစာနယ်ဇင်းသမဂ္ဂဦးဆောင်အဖွဲ့ဝင်ဦးစောတက်ထွေးရဲ့အမြင်ကတော့
ဖြစ်တဲ့ပဏိပခါတွေဖြစ်နေတဲ့ပြဿနာတွေနောက်ပြီးတော့အခုနှစ်ဖက်မှာဟိုတည်ဆုံးမှုတွေဒီအရေးအားလုံးကိုအချိန်နဲ့တပြည့်ပြည့်ထုတ်ပြန်ခြင်းအပြင်ကျွန်တော်တို့အနေနဲ့ဒီပေါ်မှာအမှန်ကန်သုံးသပ်ပြီးတော့မှအခုဖြစ်နေတဲ့ဟိုဒီဥပဒေမဲ့ဒီဖြစ်ပွားနေတာတွေအားလုံးပြန်ပြီးတော့ထိမ့်သိမ်းသိမ်းသိမ်းဆောင်ရွက်နိုင်မယ်နောက်ပြီးတော့ကျွန်တော်တို့ဒီမတူညီတဲ့လူဖွဲ့စည်းတစ်ခုဘာသာရေးကမတူညီတဲ့ဘက်ကခေါင်းဆောင်ပိုင်းတွေကဒီပေါ်မှာထိမ့်သိမ်းသိမ်းသိမ်းအတူလက်တွဲပြီးလုံ့မှသာလင်းဒီကောင်ကအဆင်ပြေမှာပါဒါကြောင့်မလို့သတင်းထုတ်ပြန်ရဒီပဏိပခမဖြစ်ပေါ်တဲ့အသက်တမျှအရေးကြီးတယ
်။သမရဦးသိန်းစိန်အစိုးရလက်ထက်2012ခုနှစ်ဇွန်လတုန်းကရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မှာမတ်တီရာထွေတပ်ဖြတ်ခံရပြီးနောက်ပိုင်းရခိုင်ပြည်နယ်ကမတူကွဲပြားတဲ့အတိုင်းဝိုင်းတစ်ခုကြားလူမျိုးရေးဘာသာရေးပဏိပခတွေအထိဖြစ်ပွားခဲ့တာပါ။ပြီးခဲ့တဲ့အစိုးရရဲ့2012ရခိုင်ပဏိပခဖြည့်ရှင်းပုံနဲ့နိုင်ရှင်ရင်တော့အခုတစ်ပတ်အတွင်းမောင်တော်တိုက်ခိုက်မှုအပေါ်အစိုးရသိရဲ့ကင်တွယ်မှုကိုအများစုကအားရကြပါတယ်။အစိုးရသိရဲ့မောင်တော်အကြမ်းဖက်မှုနောက်ဆက်တွဲဖြေရှင်းမှုတွေနဲ့ပတ်သက်လို့နိုင်ငံရေးလှိလာအသုံးသက်သူသတင်းစာဆရာဦးစီသူအောင်မြင့်ကသူ့အမြင်ကိုအခုလိုပြောပါတယ
်အဓိကကတော့ရှေ့အစိုးရကရှေ့အစိုးရလည်းအခုလိုပုံစံပါပဲသမရဦးသိန်းစိန်ရှိတယ်ပြီးတော့မှတစ်ဖက်ကတပ်မတော်ကင်တွေထားတဲ့အဲခုနကတော့လို့ဟိုကာကွယ်ရေးတို့ပြည်ထရေးအထူးသဖြင့်ပြည်ထရေးပေါ့သူလည်းအောက်မှာဆိုရဲတပ်ဖွဲ့တွေပါတယ်ရှိတယ်ရှိတော့အဲ့ဒီအချိန်တုန်းကဆိုရင်ပြဿနာဖြစ်တာနဲ့ဟိုဟိုဘယ်လိုခေါ်လဲရခိုင်အထက်မှာတော့မကဘူးအဲဒီဘက်ပြည်မအထီကိုတော့မှအဲဘာသာရေးလူမျိုးရေးဆန်တဲ့အထီကယုံနေကူးဆက်သွားတာဒါအားလုံးသိတဲ့အတိုင်းပဲအဲ့တော့အဲ့ဒီတော့ကဟိုပြည်ရေးဌာနရဲ့ကင်တွယ်ပုံတွေဘာတွေကဟိုတော်တော်လေးကိုတမရဖြစ်เสียကောင်းတယ်ရေဟိုဘာလဲရေပေါ်ရပြောရရင်တော့အခုလိုမျိုးကောင်းကောင်းမွန်မွန်ကင်တွယ်တာမျိုးဟိုမတွေ့ရဘူးတကယ်ဆိုအဲ့ဒီချိန်တော့ဖြစ်တာဘာမှမဟုတ်တဲ့ပြဿနာလေးတစ်ခုပဲအခုချိန်ဖြစ်တာကမှသာတော်တော်လေးကိုကြမ်းတမ်းတယ်တော်တော်လေးကိုပေါ့နော်ဟိုတကယ်ရေဌာနချုပ်တွေဝင်စည်းတဲ့အထိပုံကံမှုတစ်ခုဖြစ်လာတာတော့မှ စနစ်တကျသူတို့ကင်တွယ်နေတယ
်မောင်နှောအချက်ဖက်တိုက်ခိုက်မှုဟာပါကစ္စတန်နိုင်ငံတာလီဘန်တွေစီမှတင်နန်းတက်ခဲ့တဲ့အကာမူမူဂျာဟီဒင်အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့နိုင်ငံတော်သမ္မတရုံးကအောက်တိုဘာ14ရက်နေ့ကတရားဝင်သတင်းထုတ်ပြန်ထားပြီးနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကတော့ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတရားဥပဒေပေါင်းအတွင်းကမမှန်ကန်ကန်နဲ့တသက်ရှိရှိဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းပြောဆိုထားတာလည်းရှိပါတယ်ဒေါ်ဆန်းစုကြည်ကအကြမ်းဖက်မှုတွေကိုသာတိကျကန့်သက်ထိန်းချုပ်ရမှာဖြစ်ပြီးနိုင်ငံတွေနဲ့အဖွဲ့အစည်းတွေကိုအထူးကြံထားခြင်းနဲ့အကြမ်းဖက်မှုတွေကိုစန့်ကျင်လို့မရသလိုဘာကြောင့်အကြမ်းဖက်မှုတွေဖြစ်ရသလဲဆိုတဲ့ဇင်းမြစ်ကိုရှာဖွေဖို့သူ့ရဲ့အိန္ဒိယခီးစဉ်အတွင်းမှာအိန္ဒိယသတင်းစာ Hindustan Times ကိုပြောကြားခဲ့တာလည်းရှိပါတယ်။ပြည်ထောင်စုဒုတိယဝန်ကြီးဗိုလ်ချုပ်အောင်ဆိုကတော့အကြမ်းဖက်မှုတွေထပ်မဖြစ်အောင်စူးစမ်းသွားမှာဖြစ်သလိုမြေမြေရှင်းလင်းရေးတွေအပြင်အိန္ဒိယတိုင်းပြည်တွေနဲ့လည်းပူးပေါင်းဆောင်ရွက်မှုတွေလုပ်သွားမှာဖြစ်တဲ့အကြောင်းအောက်တိုဘာ18ရက်နေ့နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။အ
ဲပထမဆုံးစစ်အနေနဲ့ကတော့ကျွန်တော်တို့ဒါမျိုးထပ်ပြီးမဖြစ်ပွားအောင်ကျွန်တော်တို့ထိန်းချုပ်ဆောင်ရွက်တဲ့လုပ်ငန်းစဉ်ကိုကျွန်တော်တို့အလေးထားပြီးဆောင်ရွက်ရှိကြအောင်ကျွန်တော်တို့ပြောလိုပါတယ်။ဒုတိယအဆင့်ကတော့ခုနပြောတဲ့သတင်းခွင့်စစ်တွေရဖော်ထုတ်ရမယ်အပို့ကူတွေနဲ့ဖော်ထုတ်ရမယ်တရားမင်းလက်လက်တွေကိုကျွန်တော်ဖော်ထုတ်ပြီးရရှိတဲ့သတင်းဆက်တွေပေါ်မှာမူတည်ပြီးကျွန်တော်တို့နေမြေပြင်မှာအခြေမခံနိုင်အောင်လည်းကျွန်တော်တို့ဆက်လက်ပြီးတော့လေးနဲ့သာဆောင်းလည်ရှိကြောင်းလည်းကျွန်တော်တို့တင်ပြလိုပါတယ်။အလားတူပဲခုနကကျွန်တော်တို့ဆွေးနွေးတင်ပြခဲ့ပြီးဖြစ်သလိုအင်းကြီးနိုင်ငံနေနဲ့ဒီကြံပက်ဖွဲ့တွေအခြေခံခဲ့တဲ့နိုင်ငံတွေနဲ့ပတ်သက်ပြီးတော့လိုအပ်တဲ့ပူးပေါင်းဆောင်ရွက်မှုတွေကိုလည်းကျွန်တော်တို့ဆက်လက်ပြီးတိုးမြင့်ဆောင်းလည်ရှိကြောင်းကျွန်တော်တို့လည်းပြန်လည်ထေချာပါတယ်။ကျေးဇူးတင်ပ
ါ။မောင်တော်တိုက်ခိုက်မှုနောက်ဆက်တွဲစစ်စင်ရေးတွေနဲ့ပတ်သက်ပြီးနိုင်ငံတကာအဖွဲ့အစည်းတွေနဲ့လူ့ခွင့်ရေးအဖွဲ့တွေကစိုးရိမ်မကင်းဖြစ်ပြီးထိမ့်ထိမ့်သိမ့်သိမ့်လှုပ်ဖို့သတိပေးနေတဲ့အချိန်ထဲမှာပဲအများစုကတော့အစိုးရတည်ရဲ့မောင်တော်အကြမ်းဖက်မှုကင်တွယ်ဖြေရှင်းပုံနဲ့ပတ်သက်လို့တိုင်းတာတစ်ခုတည်းအားရကြတယ်လို့ဆိုကြပါလိမ့်ရှင
်။မြင့်ခိုင်အစည်းအဝေးတင်ဆက်တဲ့သတင်းနောက်မှတ်စုအစည်းအဝေးကိုနားဆင်ကြရဖြစ်ပါတယ်။အခုတစ်ခါတော့မြန်မာတခွင်အစည်းအဝေးကိုအလဲပေးကြပါတယ်။စုညံတန်ဒီကောင်းဟောင်းတန်ဒီဟာရန်ကုန်မြို့လိုအမျက်စီကတက်ဝင်လှူရှားနေတဲ့ပြည်ကြီးတွေမှာနေရောညပါကြားနေရတဲ့အတန်တွေဖြစ်ပါတယ်။အတန်ချဲဆက်ဒီလော့စပီကာတွေကလာတဲ့ကျဲလောင်တန်ဒီကိုတော်ရော့မြို့ပေါ်မှာကြားနေရပါတယ်။ဒီလိုစုညံတန်ဒီဟာကျမရေးကိုထိခိုက်နိုင်တဲ့အထီးအန္တရာယ်ရှိနိုင်တာကြောင့်စုညံတန်ပြဿနာကိုဘယ်လိုအဖြေရှာဖြေရှင်းသင့်တယ်လဲဆိုတာကို VOA သတင်းတောက်မမေခါကမြန်မာတခွင်အစည်းအဝေးမှာတင်ပြပေးထားပါတယ်ခင်ဗျာ။
မျိုးပြရင်ကျိမှုရဲ့တစိတ်ပိုင်းအဖြစ်မော်တော်ကားတုံးဆွဲမှုတွေပုံမှန်များပြလာတာနဲ့အမျှရင်မောင်းတွေအလူရဲ့မောင်းနေကြရင်အပြိုင်အဆိုင်ဟွန်းတီးကြတဲ့အတန်းတွေဟာရန်ကုန်မြို့မှာရှောင်လွဲလို့မရတဲ့ပြဿနာတစ်ခုပါတကယ်တော့ရန်ကုန်တိုင်းတွင်းမှာရှိနေတဲ့မြို့နယ်33မြို့နယ်စလုံးကိုဟွန်းမတီးရနေမြေဖြစ်အရင်စစ်အစိုးရလက်ထက်မှာကတည်းကသတ်မှတ်ထားပြီးပြစ်ဒဏ်ဖြစ်ကျပ်3000အထိဒဏ်ရိုက်နိုင်ကြောင်းပြဋ္ဌာန်းထားခဲ့ပူပါတယ်ဒါပေမဲ့လေအခုအခါမှာဒီတမတ်ချက်အတိုင်းလက်တွေဆောင်ရွက်တာမျိုးမတွေ့ရသလောက်ဖြစ်နေပါပြီ။အလွန်အတန်ကောင်းဟွန်းတိတာတွေဟာရင်မောင်းသူကိုယ်တိုင်လည်းစိတ်ဖြည့်စည်းမှုတွေဖြစ်နိုင်တာကြောင့်မလိုလားအပ်တဲ့ပြဿနာတွေမပေါ်ပေါက်ရလေအောင်သက်ဆိုင်ရာအာဏာပိုင်တွေကဖြေရှာဖို့လိုအပ်နေပြီလို့အငားရင်မောင်းတဦးဖြစ်တဲ့ကိုမမောင်တွင်ကပြောပါရယ်
။ဟောနာရယောဒီရဲ့မလိုအပ်ဘဲနဲ့အဲလိုကြားတဲ့အခါကျတော့ဘယ်လိုမှဒီကားမောင်းနေတဲ့အာယုံကိုလည်းပြပြစေတာပါနော်။အာယုံထွေပြစေတယ်။နောက်ပြီးတော့သူဘာကြောင့်ဟွန်တိစီလဲကိုယ်ပဲလမ်းကြောင်းမားနေသလားအဲ့ဒီမှာဟိုဘေးဥပညာကိုကြည့်တဲ့အခါမှာရင်အန်ဒီရယ်လည်းဖြစ်စင်လာတာเนาะတော်တော်လေးတော့စိတ်ပြတ်နေတယ်ဒီစုညာသားတွေကဒီလူသူပြန်ဒီမျိုးတော်တယ်မှာပေါ့เนาะရန်ကုန်မျိုးဒီအမျိုးတွင်းမှာဆိုရင်တော့ပိုချိုးတယ်အရန်ကြီးကိုစိတ်ညစ်ဖို့ကောင်းတယ
်ပုံမှန်အကြအယုံရှိတဲ့လူတယောက်အတွက်ဘယ်ရာဝတ္ထုမဆိုကနေထွက်ပေါ်လာတဲ့အတန်ကိုမဆိုအတန်ကိုတိုက်တာတဲ့ဒစစ်ပဲ unit 10မှာတင်အဲ့ဒီအတန်ကိုကြားနိုင်ပါတယ်လူတွေရဲ့တာမန်စကားပြောတဲ့ဟာတစ်ဆက်ဒီစီဗယ်လောက်ကနေအနေအမြင်လိုက်အမျိုးမျိုးရှိတတ်ပါတယ်။ကားဟွန်းတန်တွေရဲ့ပင်အားကတော့ပြင်းမြ60ဒီစီဗယ်အထက်မှာရှိပြီးအဆက်မပြတ်တီးတန်တွေကြောင့်ပြင်းအားတွေလည်းပုံမူတိုးလာနိုင်ပါတယ်။အတန်ချဲဆက်တွေကနေထွက်ပေါ်လာတဲ့အတန်ပြင်းအားကတော့80နဲ့100ဒီစီဗယ်ကြားမှာရှိပြီးဖြောပြေးပွဲတွေကအတန်တွေရဲ့ပြင်းအားကတော့100နဲ့150ကြားမှာရှိတတ်တာကြောင့်ရေရှည်မှာစုညံတန်တွေကြောင့်အကြအာယုံပျက်စီးတဲ့အထိထိခိုက်နိုင်တဲ့အန္တရာယ်တွေလည်းရှိတယ်လို့နာနာခေါင်းလေကြောင့်ယောဂပါရဂူဒေါက်တာမောင်မောင်ခိုင်ကပြောပါတယ်
။တခုကတော့ temporary pressure ship ဆိုတာရှိတယ်။အဲ့ဒါကတော့ယာယီပေါ့နော်နားလေးသွားတာပေါ့။ဥပမာအဖြစ်သမီးတို့နော်ဟို rock concept ဆိုပါစို့။သွားပြီးတော့နားထောင်လိုက်တယ်ဆိုတော့အဲ့ထဲမှာရောက်နေတဲ့လူတယောက်ဟာ ဒီဆောင်းပေါက်စာထွက်တဲ့အတန်ကိုတောက်လျှောက်တနားရီနှစ်နာရီလောက်နားထောင်ပြီးတဲ့အခါမှာသူကယာယီအဖြစ်သူနားလေးသွားမှာပဲသူနားတမန်တဲ့ဆိုင်လေးကိုသွားတယ်ပေါ့နော်အဲ့ဒီလေးတဲ့ဟာကပြန်ပြီးတော့မှ recovery ပြန်ရနိုင်တယ်အများဆုံး24နာရီကြာတဲ့အချိန်မှာသူ့ရဲ့နား normal အတိုင်းပဲပြန်ဖြစ်နိုင်တယ်ဒါကတော့ temporary ယာယီအဖြစ်ဟိုဆူညံတောင်နားထောင်တဲ့လူတွေအတွက်ပေါ့နော်သို့တော့ permanent thresholdship ဆိုတာရှိသေးတယ်ပေါ့နော် permanent thresholdship ဆိုတာကတော့ဒီဆူညံတဲ့အတန်ကိုပဲ8နာရီလောက်ဇက်တိုက်နားထောင်လိုက်တယ် more than 90 decibel မှာ8နာရီလောက်ကြီးနားထောင်ရလို့ရှိရင်တော့နော်စောစောပြောတဲ့ permanent နော် thresholdship ဆိုတာဆိုရဲနာလီယောဂဖြစ်တတ်တယ်ပေါ့နော်အဲ့ဒါဟာစားလို့ရှိရင်တော့စိတ်ကုသမှုလိုလိမ့်မယ်ပြန်ကောင်းနိုင်တဲ့လူတွေရှိသလိုနော်ပါမက်နဲ့အမြဲတမ်းပဲနားလေးသွားတဲ့လူတွေလည်းရှိနိုင်တယ်အဲ့ဒါလိုအမြဲတမ်းပဲနားလေးသွားလို့ရှိရင်တော့နာကြာကိရိယာတတ်ရတာဘာညာလောက်ရတယ်ပေါ့နော
်မျိုးပြဒေတာဖွံ့ဖြိုးမှုနဲ့အတူတွဲပါလာတဲ့စိတ်ယုံအလုယုံတွေကစုညံတန်တွေဘာသာရေးလူမှုရေးစီးပွားရေးနယ်ပယ်ပေါင်းစုံမှာတုံးနေကြတဲ့အတန်ချဲ့ဆက်တွေလော့စပီကာတွေဟာလည်းနားမခံစရာတွေဖြစ်ပါတယ်ပြီးခဲ့တဲ့စက်တင်ဘာ23ရက်နေ့ကမန်းလေးမြို့မဟာအောင်မြင်မြို့နယ်တမာကုန်းရပ်ကွက်မှာနယ်သာလန်နိုင်ငံသားတအူးကဓမာယုံအတွင်းကလော့စပီကာအတန်ချဲဆက်ဂျိုးကိုဆွဲဖြုတ်ခဲ့တာကြောင့်ထောင်3လအထိအပြစ်ပေးခံခဲ့ရတဲ့အတွက်စူညံလွန်းတဲ့အတန်ချဲဆက်တွေအသုံးပြုမှုအပေါ်မှာမေးခွန်းတွေလည်းတကြော့ပြန်ထွက်ပေါ်လာခဲ့တာပါတကယ်တော့အများပြည်သူအတွက်စူညံတန်တွေနဲ့အနှောက်ယှက်မဖြစ်အောင်သက်ဆိုင်ရာအာဏာပိုင်တွေထံကကြိုတင်ခွင့်ပြုချက်ရယူဖို့ညံ့တဲ့အထိအတုံးမပြုဖို့စတဲ့သတ်မှတ်ချက်တွေရှိပေမဲ့လိုက်နာမှုနဲ့အရေးယူမှုကတော့မရှိသလောက်ဖြစ်နေပါဗျ။ဒါကြောင့်လေတိတိကျကျကင်တွယ်ဖြေရှင်းပေးဖို့လိုအပ်နေပြီလို့အငိမ့်စားဆိုးရဝန်ထမ်းတအုပ်ဖြစ်တဲ့ဦးသိမ့်မြင့်ကပြောပါဗျ။
သတ်မှတ်ချက်နဲ့တော့ခွင့်ပြုတော့ပိုကောင်းတာဗျာ။အဲ့တော့ရက်ကွက်တင်မှနေတဲ့လူကနားနေတဲ့ချိန်မှာညပဲဆိုရင်ဗျာဖုန်းတီးတာလို့စပီကာခွင့်တာလို့ကတော့ဒါတော့မသိတော့ဘူးပေါ့။နော်သူကတမတ်ချက်လေးနဲ့လုံတော့ပူကောင်းတော့တော့သူကအတက်ကြီးပိုင်းနေရှိတော့သူကညာပိုင်းလေးပဲနားသူကျမ်းမိုင်းမကောင်းတဲ့ကိုရှိရအောင်အဲ့ဒါလေးထိန်းသိမ်းလေးနဲ့အကုန်လုံးဆင်ပြောင်းလုပ်ပေးနေတော့မာလီမို့တမိုးသားတွေအကုန်ကောင်းပါလေ
လေလာစမ်းစစ်ချက်တွေအရာဒီကနေ့ခေတ်မြန်မာနိုင်ငံမှာစူညံတန်တွေကြောင့်အကြအာယုံထိခိုက်မှုဟာအရင်ကထက်စာရင်ပုံများလာတယ်လို့လဲစစ်တမ်းကောက်ယူခဲ့ရမှာပါဝင်ခဲ့တဲ့နာနှကောင်းလေကြောင့်ထုကုဆရာဝန်ကြီးဒေါက်တာမမောင်ခိုင်ကပြောပါတယ
်လေလာစစ်တမ်းကောက်ထားတဲ့အရာကတော့လူဦးရေရဲ့ 10% လောက်ကနာလီယောဂါကိုခံစားနေရတယ်ပေါ့နော်အကြောင်းမျိုးမျိုးကြောင့်နာလီယောဂါအကြောင်းမျိုးမျိုးရှိတဲ့အထက်မှာအဲ့ဒါတွေခံစားနေရလူဦးရေ 10% လောက်ရှိတယ်ပေါ့ဒါကတော့ definite project ကစီစဉ်ထားတာအဲ့ဒီ definite project ကစီစဉ်ထားတဲ့ 10% ထဲမှာဒီစောစောပြောတဲ့နော်ဆူညံတန်ကြောင့်ပေါ့နော် noise intrusion ဖြစ်တဲ့ဟာက 10 to 20% လောက်ပါတယ်ပေါ့နော်အဲ့တော့ 10% နာလီတဲ့လူတွေကိုယူလိုက်တဲ့စစ်တမ်းကောက်လိုက်တဲ့လူကြီးရဲ့ 10% နာလီနေတယ်အကြောင်းမျိုးရှိတယ်အဲ့ဒီနာလီတဲ့အကြောင်းတွေကိုပြန်ပြီးတော့စစ်ထွက်လိုက်တဲ့အခါမှာ noise intrusion ဖြစ်တဲ့နော်နာလီဒီ 10 to 20% လောက်ကနာလီအဲ့ဘာလဲဆူညံတန်ကြောင့်နာလီရောဂါခံစားနေရလူကြီးဖြစ်တယ်ပေါ့နော
်ဆူညံလွန်းလာတဲ့ကားဟွန်းတန်တွေအတန်ချက်ဆက်တွေကိုမထိန်ချုပ်နိုင်သေးခင်မှာတော့အကြအာယုံမထိခိုက်နိုင်အောင်ကိုနီးကိုဟန်နဲ့ကာဝယ်နိုင်ဖို့ rubber နားစွပ်နားဖုံးအုပ်စေတဲ့ပစ္စည်းတွေကိုသုံးဆွဲတာမျိုးဖြောပြေးပွဲတွေသွားမယ်ဆိုရင်လည်းနောက်လျှောက်နားထောင်နေမဲ့အစားခိတ္တအနာပေးပြီးမှပြန်လည်နားထောင်တာမျိုးလုပ်တင်တယ်လို့ဒေါက်တာမမောင်ခိုင်ကအကြံပေးပါတယ်ရေတို့လေတို့ညဉ့်ညမ်းမှုတွေလို့မြင်သာထင်သာအောင်မရှိတဲ့အတွက်အတန်ကြောင့်ပတ်ဝန်းကျင်ထိခိုက်မှုကိုလူတွေအလေးမထားကြပေမဲ့ပတ်ဝန်းကျင်မှာရှိနေတဲ့စူညံတန်တွေရဲ့ဓာတ်ကိုကဘာတဝန်းကလူပေါင်းတန်းနဲ့ချီခံစားနေရသလိုနားနဲ့အကြအာယုံထိခိုက်မှုသာမကသွေးတိုးယောဂါအိပ်ရေးပြတ်တာလူတွေရဲ့လုတ်ကင်နိုင်စွမ်းကျဆင်းတာစတဲ့လူမှုရေးနောက်ဆက်တွဲပြဿနာပေါင်းစုံကြုံတွေ့ရတဲ့အကြောင်းဖော်ပြနေကြတာဖြစ်ပါတယ်ရှင
်အမေရိကန်စီစဉ်တင်ဆက်တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ Washington မြို့တော် VOA American အတန်ကနေ2016ခုနှစ်အောက်တိုဘာလ22ရက်စနေနေ့ဘက်မြန်မာဘာသာအစီအစဉ်လေးကိုည9နာရီကနေ10နာရီထိတိုက်ရိုက်အတန်လွင့်ပေးနေပါတယ်။ကျွန်တော်တို့ခုဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ်အစီအစဉ်ဒုတိယပိုင်းကိုတော့ line meter 25 32 50နဲ့ line လက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုအစီအစဉ်ဒုတိယပိုင်းမှာတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စနေညတိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ရမှာပါ။ဒေါက်ကင်စိုးဝင်းကဆွေးနွေးတင်ဆက်ပြီးတော့ထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ
။မင်္ဂလာပါရှင် VOA American တန်ရဲ့တရိုက်ဒီဆိုင်အစီအစဉ်ကနေကြိုဆိုပါရစေ။မြန်မာပြည်မှာအခုတလောကျမတို့မကြာခဏကြားနေရတဲ့ကိုဆိုလူရဲမှုတွေနောက်ချစ်ခင်သူတွေကြားအခက်မသိလို့ခက်ရံဖြစ်ပွားရုံမကအကျန်းဖက်တက်ပြတ်တဲ့အသည့်ဒေါသပောက်ကွဲရတဲ့အဖြစ်တွေဟာစင်ရဲမွဲတေမှုနဲ့စားဝတ်နေရေးကြက်တဲမှုကြောင့်လားဒါမှမဟုတ်လေမူမမှန်စိတ်ကိုပြောင်းလဲစေတဲ့မူရစ်ဆေးဆွဲတဲ့ပြဿနာအရက်သေးစားအလွန်အကျွံတောက်ဆုပ်တောက်တုံးနေတာတွေကြောင့်လားစတဲ့စရိတ်တာပြက်ပြားမှုတွေအကြောင်းရင်းတွေကိုဆွေးနွေးကြဖို့ကျမတို့ဒီနေ့စီစဉ်ထားပါဗျ။အဲဒီကနေ့ကျမတို့စီစဉ်ထားတဲ့ဒီကျမတို့ဖိတ်ခေါ်ထားတဲ့ပညာရှင်ဟိုဩစတြေးလျနိုင်ငံကဆိတ်ရောဂါအထူးကူဆရာဝန်ကြီးဒေါက်တာရေမွန်တင့်ဝေရှိပါတယ်။ဒေါက်တာနေကောင်းပါလားရှင်။ဟုတ်ကဲ့ဆရာအစီအတန်နည်းနည်းလေးတိုးနေပါတယ်။ဟုတ်ကဲ
့ခင်ဗျာကျွန်တော်တို့ကြောကြားပါတယ်
ဟုတ်ကဲ့ပါဆရာအစောကြီးအရင်လဲအားနာပါတယ်ဩစတြေးလျနိုင်ငံမှာဆိုအခုမနေ့2နာရီခွဲလောက်ဆိုတော့အရင်လဲအားနာပါတယ်ဆရာ
ဟုတ်ကဲ့
ကဲကောင်းပါပြီဆရာဟုတ်ကဲ့နောက်တစ်ယောက်ဟုတ်ကဲ့နောက်ထပ်ဖိတ်ခေါ်ထားတဲ့သူတွေကတော့မြန်မာပြည်ရင်းမှာပရဟိတအကျိုးလူမှုရေးလုပ်ငန်းတွေကိုတွင်တွင်ကြဲကြဲဥဆောင်ပြီးလုပ်နေကြတဲ့ဥတီဟာဂျိုင်း Finish Association ကပါမင်္ဂလာပါဥတီဟာဂျိုင်းဆရာရှိပါလ
ား
ဟုတ်ကဲ့ပါနောက်တစ်ယောက်ကတော့ကိုငိမ့်ချန်းအောင်ပါ charity oriented မြန်မာကပါကိုငိမ့်ချန်းအောင်ရှိပါလားရှင
်ဟုတ်ကဲ့
ဟုတ်ကဲ့နောက
်
ဟုတ်ကဲ့ပါနောက်တစ်ယောက်ကတော့ပြည်ငင်းဒုက္ခဒီပရဟိတစေတနာဝန်ထမ်းလုပ်ပေးနေတယ်ဒီလူမှုရေးလုပ်ငန်းတွေလုပ်ပေးနေတယ်မတ်ထက်ဦးဝေကိုလည်းဖိတ်ခေါ်ထားပါတယ်ဟုတ်ကဲ့ကြားပါလားမတ်ထက်ဦး
မင်္ဂလာပါရှင်
ဟုတ်ကဲ့မင်္ဂလာပါဟုတ်ကဲ့အားလုံးပဲအားလုံးကိုကျေးဇူးတင်ပါတယ်ခုလိုတကူးတကကျွန်မတို့ဖိတ်ကြားတာကိုဝင်ရောက်ဆွေးနွေးပေးတဲ့အတွက်လေကျွန်မဒီနေ့တိုက်တိုက်ဆိုင်ဆိုင်ပဲရှင်ကျွန်မဒီနေ့ Facebook မှာတွေ့လိုက်တာပေါ့နော်မြန်မာနိုင်ငံမှာလည်းအရင်တုန်းကဆိုရင်တော့သတင်းတွေကချက်ချင်းမသိရဘူးခုတော့ဒီလူမှုကွန်ရက်ဒီ social media အထူးသဖြင့် Facebook ပေါ့လေ Facebook ကနေတင်လိုက်တဲ့ post တစ်ခုကလည်းတော်တော်လေးကိုစိတ်မကောင်းစရာပါပဲဒီကနေ့ကျွန်မဖတ်လိုက်ရတာဟိုတင်ထားတာတော့ကိုထင်လင်းအောင်နဲ့ဒီနေ့မနေ့8:45မိနစ်အချိန်မှာပဲရန်ကုန်တိုင်းဒေသကြီးမင်္လာတုံမြို့နယ်အမှတ်3လမ်းမှာညောင်ပင်မှတ်တိုင်ရမုံနာလမ်းဆွဲမှာတဲ့အမျိုးသမီးတူဓာတ်တန်ရနဲ့ကားပေါ်ကနေပြစ်ချသွားတဲ့ဖြစ်ရပေါ့နော်အဲ့ဒီမျိုးသမီးကသူ့လမ်းလျှောက်နေတော့မှကားပေါ်ကိုဆွဲတင်ပြီးတော့ကားမောင်းပြေးပြီးတော့တဲ့အဲ့ကားပေါ်မှာဓာတ်ထောက်ပြီးတော့အတ္တမပြုတ်ခြင်းမှုစူးစမ်းတယ်လူနာကပြောပါတယ်သူလက်ဝင်းမှာလည်းဒဏ်ရာနှစ်ချက်ရထားတယ်အဲနောက်ပြီးတော့ခေါင်းကိုလည်းဒဏ်ရာတစ်ချက်နဲ့ပေါ့နော်နောက်ဆုံးဒီအရန်မိသက်တက်ဖွဲ့ရနေပြီးအချိန်မီဆေးဝါးကုသပေးနိုင်ခဲ့ပြီးတော့ဆေးရုံကိုပို့နိုင်ခဲ့ပါတယ်တဲ့အဲ့နားမှာရှိတဲ့ယရနာဓာတ်ဆီဆိုင်ကရောင်းဝန်တန်းညီငယ်တွေကနေပြီးတော့အချိန်မီကယ်ဆယ်ခဲ့တာဖြစ်တယ်လို့ရေးထားပါတယ်အဲ့လိုမျိုးပေါ့လေမြန်မာနိုင်ငံမှာအခုကြာခဏကြားနေရတဲ့ဒီခိုးဆိုးလူရဲမှုတွေဒီလိုမျိုးဟိုရန်ကားနေတဲ့အဖြစ်တွေပေါ့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ CRM မှာနည်းနည်းလေးဟိုဒါဒီလိုစာရိတ်တာပြက်ပြားရတာဒါစိတ်ဝေဒနာလို့ပြောရမလားဒါမှမဟုတ်လို့ရှိရင်ဟိုဒီမူရစေးတွေဆွဲပြီးတော့ delusional ပေါ့နော်ထင်အောင်ထင်မှားဖြစ်တာလားဆိုဆရာဘယ်လိုများသုံးသပ်လို့ရပါလဲရှင
်ဟုတ်ကဲ့ခင်ဗျာကျွန်တော်လည်းအဲ့ဒါကြီးကြားရတာသိမကောင်းပါဘူးခုနစောစောကဒေါက်ကင်ဆိုဝင်းပြောတယ်လို့ပေါ့လေဒီ reporting ကလည်းပုံများတာပေါ့လေ social media မှာ Facebook တို့ဘာတို့မှာဆိုတော့အရင်တော့လည်းဖြစ်ကောင်းဖြစ်ခဲ့တာကြီးအများကြီးရှိမှာပါဒါပေမဲ့အခုကတော့ကျွန်တော်တို့ဒီ social media မှာ report လုပ်တဲ့အရာများလာတဲ့ခါကျတော့ကျွန်တော်ပို့ပြီးထင်တာမြင်တာဖြစ်လာတာပေါ့လေဒါပေမဲ့ဒါတွေကိုပြန်ဆန်းစစ်မယ်ဆိုတော့အကြမ်းဖက်မှုတွေတပ်ဖြတ်မှုတွေဒီ aggressive behavior တွေစိတ်ပေါက်ကွဲမှုတွေဒါတော်တော်များများဖြစ်နေတာကတော့အထင်ကြီးပါပဲအခုနမိတဲ့မိကုန်းမှာစိတ်ယောဂကြောင့်လားမူရစေဝါကြောင့်လား delusion ဖြစ်လို့လားဆိုတော့ဒါကတော့ကျွန်တော် instant ကျေပြတ်နေမိကုန်းဖြစ်တယ်ပြန်ဖြေရမယ်ဆိုလို့ရှင်တော့စိတ်ယောဂကြောင့်ဖြစ်တဲ့အခြေအနေတွေရှိတယ်လို့အကုန်လုံးကိုလည်းစိတ်ယောဂကြောင့်ဖြစ်တယ်လို့ကျွန်တော်ပြောလို့မရဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဒီကျွန်တော်တို့ရဲ့လေ့လာချက်တွေ့ရှိချက်ဒီကျွန်တော်တို့ရဲ့အတွေ့အကြုံတွေအရဆိုရင်စိတ်ယောဂရှိတဲ့လူတွေဟာ aggressive behavior ဖြစ်ဖို့အကြောင်းအချက်လက်တွေရှိတော်ညာလည်းပဲသူ့ကြောင့်ဖြစ်တဲ့ဟာတွေကနည်းပါးပါတယ်။ဥပမာဆိုတော့စိတ်ယောဂ အထူးကုဆေးဦးနေမှာဒီတို့ဒီလူနာရီအချင်းချင်းမှာဖြစ်တဲ့ကိစ္စတော့ပဲအပြင်မှာစိတ်ယောဂါဖြစ်လို့စိတ်ယောဂါကြီးဖြစ်လို့ဒီလိုပေါ့ဒီ aggression ဖြစ်တယ်ဆိုတဲ့ဥစ္စာကရှိတော့ရှိမယ်နေပါပါတယ်ဘာကြောင့်တန်တူကြီးဖြစ်တယ်ဆိုလို့ရှိရင်စိတ်ယောဂါရှိတဲ့လူเนี่ยပတ်သက်ပြီးဖြစ်မယ်ဆိုလို့ရှိရင်လည်းမိသားစုချင်းချင်းတို့က mood က irritable ဖြစ်တော့ argument ကြီးဖြစ်မယ်ခိုက်ရန်ဒေါသကြီးဖြစ်မယ်စိတ်ကြွတဲ့အတွက်ကြောင့်အဲ့မှာဒီလိုပေါ့ဒီတော်တော်အချင်းများကနေပြီးတော့လက်လွန်တာဖြစ်ရင်ဖြစ်မယ်အဲ့အနေချင်းဖြစ်ပါတယ်နောက်တစ်ခုကလည်းစိတ်ယောဂါဖြစ်တဲ့လူတွေကိုလူအများစုကဟိုထိတ်လန့်ကြောက်ရွံ့တာဖြစ်ရှိပါတယ်ဒါမစ်လို့ခေါ်တာပေါ့လေစိတ်ယောဂါရှိလို့ရှိရင်အကျံဖက်မယ်ဆိုတာအဲ့ဒီမစ်ကတော့မမှန်ပါဘူးအဲ့တော့နောက်တစ်ခုကမူရစ်စေဝါဆိုတဲ့နေရာမှာလည်းပဲမူရစ်စေဝါတောက်သုံးမှုကနည်းနည်းပိုပြီးတော့များလာတာပေါ့လေအဲ့မူရစ်စေဝါတောက်တဲ့အခါမှာဥပမာအရက်သေးစာတောက်လို့ရှိရင်အရက်သေးစာကြောင့်စိတ်ဒီဖောက်ပြားတာမျိုးကနည်းပါတယ်အရက်သေးစာကြောင့်ဒေါသပေါက်ကွဲမှုဖြစ်ရတယ်ဆိုတဲ့ဥစ္စာကတော့ဒေါသကိုထိ ंछ ုပ်မှုကိုဟိုမချုပ်တိနိုင်လို့ပေါ့လေအရက်တော့တဲ့ခါမှာ restraint တို့ constraint တို့ကနည်းသွားတယ်ခင်ဗျာ
ဟုတ်ပါတယ်
နည်းသွားပြီးတော့ဒီအဲ့တော့ဒီအရက်သေးစာပေါက်ပြီးတော့ impulsive ဖြစ်ပြီးတော့ဖြစ်တဲ့ခါကြီးကများပါတယ်နောက်တစ်ခုကဒီမူရစ်စေဝါကြောင့်လည်းခုနပြောတဲ့ acute delusion ပေါ့ acute psychosis ဖြစ်ပြီးတော့ဟာလာဒီစိတ်ထဲမှာထင်အောင်ထင်မှားဖြစ်တဲ့အတိုင်းကြားလာတယ်နောက်ပြီးတော့မကောင်းဆိုးဝါးတွေဟိုထင်တာတွေရှိတယ်သူများပေါ်မှာ paranoid ဖြစ်လာတယ်ယုံကြည်မှုမရှိဘူးအဲ့လိုအချက်တွေကြောင့်လည်းဖြစ်နိုင်ပါတယ်နောက်တစ်ခုကတော့လည်းပဲပါလဲဆိုလို့ရှိရင်ဒီလိုစိတ်ယောဂါကြီးအကြီးကျယ်လည်းရှိတာမဟုတ်ဘူးဟဲ့လားဟိုအကြောင်းကြီးငယ်လည်းရှိတာမဟုတ်ဘူးဒါပေမဲ့ personality disorder လို့ပေါ်ပြီးတော့ကျွန်တော်တို့ခုနပြောတဲ့အားမျိုးဆိုလို့ရှိရလဲပဲเนาะဟဲ့လား paranoid personality ဖြစ်တာဖြစ် anti social personality ဆိုတာမျိုးဖြစ်ရင်ဖြစ်မယ် psychopath သူတို့မှ empathy ဆိုတာမရှိပါဘူးခံစားမှုဆိုတာမရှိပါဘူးအဲ့လိုလူမျိုးတွေကနေပြီးတော့ကျွန်တော်အယက်တိစာတောက်စားပြီးတော့မူးရစ်ပြီးတော့ကျူးလွန်တဲ့အဖြစ်တလဲဖြစ်နေပါလေ
okay.
အဲ့ဒါကြီးကတော့ဥချင်းတယောက်ချင်းပေါ့လေဒါပြန်တိတဲ့ပို့ပြီးတော့ကြီးကြတာကိုပြောမယ်ချက်ချက်တက်ပြောရမယ်ဆိုတော့ social problem ကြီးအများကြီးရှိပါတယ်ခင်ဗျာစေရလို့နော် social economic status က nature လို့ low self esteem ဖြစ်လို့နော်အဲ့ဒါမျိုးနဲ့ပတ်သက်ပြီးတော့လည်းပဲနောက်ပြီးတော့နေရထရတာကြက်တဲတယ်အတဏီစုညာနဲ့
အဲ့မှာ
frustration တွေများလာပြီးတော့
ထပ်ပေါက်ရှာလို့ပေါ့ဟုတ်ကဲ့ဟုတ်ကဲ့ပါ
ပေါက်ပြများပါဟုတ်ကဲ့
ဟုတ်ကဲ့ပါအဲ့တော့ဆရာဦးတီဟာကြိုင်ကတော့လက်တွေ့မြန်မာနိုင်ငံထဲမှာဟိုတဲတဲဝင်ဝင်လုပ်နေတဲ့ပုံကိုတယောက်အနေနဲ့ပေါ့နော်အခုလက်ရှိလက်တလုံးအခြေအနေမှာဟိုဘာတွေလုပ်ပေးရင်ကောင်းမလဲရှင
်ကျွန်တော်တို့ဒီလုပ်နေတာကတော့ကျွန်တော်တို့ဒီလိုင်းတာမြင့်နယ်ထဲမှာကျွန်တော်တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီစီမံချက်လေးတွေကိုချစ်ပြီးခဲ့တဲ့နှစ်နှစ်အတွင်းမှာကျွန်တော်တို့လုပ်ခဲ့တဲ့ကျွန်တော်တို့ရဲ့လေးလာတရှိကျရတော့ဘောနော်ဒီပါကြောင့်ခုနလိုစိုးသွမ်းနေတဲ့ဒီလိုမျိုးပြဿနာတွေတက်နေတဲ့ဆိုတာကိုကျွန်တော်တို့လေးလာကြည့်တဲ့အခါမှာတကယ်တမ်းတော့ကျွန်တော်တို့ဘောနော်အသိပညာပေါ့အသိပညာအနေထားနဲ့အားလုံးကဘာပဲဒီလိုနေပါတဲ့အခါရှိရဲ့အသိပညာနေပါတဲ့အခါကျတော့တို့ရဲ့ခံယူချက်တွေပေါ့တို့ရဲ့ခံယူချက်တွေကလည်းဒီရဲ့အဒီအသိပညာဘောမှာတည်ပြီးခံယူချက်တွေကလည်းဘာပဲဒီလိုအမားတွေလည်းပြောလို့ရတယ်ယူရင်းတာတွေလည်းရှိရပါတော့အဲ့ဒီအနေနဲ့သူတို့ကဘာတွေဖြစ်လဲဆိုတော့သူတို့ရဲ့လောက်ရက်တွေပေါ့သူတို့ရဲ့လောက်ရက်တွေမှာဒီပုံမှာချက်ချက်ပြောသူကလည်းဒီမှာတော့ပြလာလေးတွေလည်းလူရှိချက်သူတို့ကဘာတွေလုပ်လို့ဆိုလို့ရှိရင်ပညာပေးလုပ်ငန်းတွေတော့ကျွန်တော်တို့လုပ်ပါတယ်ဒါကတော့ငွေမှာဘာတွေပြောတော့ဝင်ရဲ့ပေါ့ပေါ့ဒီလိုဒီလိုမျိုးနောက်ပြီးတော့ကျွန်တော်တို့လူခွေးနဲ့ပတ်သက်တဲ့အမျိုးတောင်းယူမှုတောင်းခံမှုဒီလိုအတိအကျလေးတွေကိုပေါ့ဒါလေးတွေကိုတော့လူရိကာထဲမှာပို့ပြီးတော့ဒီတဲ့ဒီချက်ချက်ပြတ်ပြတ်လေးလုပ်ပေးနိုင်မယ်ဆိုလို့ရှိရင်တော့ဒါတဖြည်းဖြည်းနဲ့တော့ကျွန်တော်တို့ပြန်ယူရမှာပေါ့လေပြန်ပြီးလုပ်ရမှာပေါ့ဒါတော့ကျွန်တော်တို့ရဲ့ဝေဆောင်တဲ့အမြင်လေးမှကျွန်တော်ပြောပြတာပါခင်ဗျ
ဟုတ်ကဲ့ပါကိုချမ်းကြီးအောင်အနေနဲ့ရောကိုချမ်းကြီးအောင်တို့ကလုပ်နေတဲ့လူမှုရေးလုပ်ငန်းတွေမှာဒီလိုမျိုးအဖြစ်တွေလည်းမကြာခဏကြုံရမယ်လို့ထင်ပါတယ်ရှင်ကိုချမ်းကြီးအောင်ရဲ့အတွေ့အကြုံတွေလည်းမျှဝေပါဦ
းဟုတ်ကျွန်တော်ကဒီခုနကဆရာဒီမှာတော့ကျွန်တော်ပြောဆရာပြောခဲ့တဲ့ဟာမျိုးပေါ့နော်ဒါကကျွန်တော်က social status ရဲ့နေကြမှုပေါ့နော်ဒီဒါကျွန်တော်အဓိကတော့သွားပြီးတော့ link သွားဖြစ်တဲ့ဟာတော့ဒီစင်ရဲနေကြမှုပေါ့နော်စင်ရဲမွေးမွေးတည်မှုပေါ့နော်ဒါကျွန်တော်တောင်းပြီးတော့တရားဥပဒေစိုးမှုအဲ့နှစ်ခုကြားမှာကျွန်တော်ကတော့ဟိုမြင်ပါတယ်အဲ့နှစ်ခုရဲ့ဟိုအခန်းကဏ္ဍပေါ့နော်ဘာလို့စင်ရဲနေကြမှုကိုဒီကျွန်တော်တို့ဒီနှစ်ပိုင်းမှာပဲပေါ့နော်ဒီ IR လိုကထုတ်ပြန်တဲ့အချက်တခုရဆိုရင်ကျွန်တော်တို့ဝင်ဒီဖွံ့ဖြိုးဆဲနိုင်ငံတွေဖြစ်တဲ့ကျွန်တော်တို့လိုနိုင်ငံတွေမှာဒီ60ရာခိုင်နှုန်းကဒီ income generation တွေပေါ့နော်သူတို့ဟိုခိုင်မာတဲ့အလုပ်ကိုင်းပေါ့နော်အတန်မွေးကြောင်မရှိဘူးပေါ့မရှိတဲ့အတွက်ကြောင့်ဒီလူတွေရဲ့ဒီကျုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာတွေကပြက်ပြားနိုင်တဲ့ဟာတွေရှိတယ်ပေါ့အဲ့အတွက်တတိထားဖို့ဆိုပြီးတော့ IR လိုကလည်းထုတ်ပြန်ထားတော့တဆိုင်ရာဒီ agency တွေနဲ့ပေါ့နော်ပေါင်းဆက်အဲ့မှာကျွန်တော်နိုင်ငံနေနေတဲ့ဒါပွင့်လင်းလာတဲ့မြင်သာလာတဲ့ခါမှာကျွန်တော်တို့ကအဲ့ဒီခုနပြောဆင်းရဲနေကြမှုကိုကျွန်တော်တို့က the piece and bono, blue bean and jama, the always so movies are not a challenge at the coup, I don't touch your wife. Hello, Joanna Kaja, Guna, 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 Luria, Tapauka, the Wawa, say by the Kaisa move up to Aravano, Hello, Chelare, Hajaro, Karia, General Draga, the Gabo, Challenger, Ada General, the Gunaga, or Gudia and Guru General, so share awareness, the people, no, Tauro, General, I just remember the devil. But you got a public go, Nale, Nale, Lure. Adik aja, jenaruh di Yubong, di Cikajal di ni, di PV bono, jenaruh PM itu di guna pilih dia untuk semua itu, jenaruh itu PM kawal juga. Pih, sian di negara muzak, soalnya education ni jenaruh PM ni dia, jenaruh di PV bono, jenaruh vocational training bawa jenaruh selalu ku, dah jenaruh tuan ni dah halu bono, dah lihat jenaruh dia tu paling terdahulu bono.
Okay, kau mana? Erah dulu pun aku, lokai mesir dekaja ro, lelun lungeri mialari, lelun ni lelungeri mialari. Terus sedi lebiro, lokai mesir dekama, terus frustration ni pelabiro, terus frustration bo, terus di amlu amia pidariu, doa aliau pakuai biro pidarari mialai tu cuma le, nale thamare. Oh, mathe uwe ni ni ada, nyut milai pide pun, aku di lumu ewu nani ma, lungeri lungani ma, le terdah uwe dosa ni resro di, nyut milai ne pade biro di, eh nuen jumpa muriale. Damu bono, tiga dari dana itu dari pihak depo. Atau mata uwe doye kangen nali pihak jawi bangun sih. Belum ni aku ni pampun pini le sura bono.
Okay, cuma lu pergi ni negaroh, cuma lu ni naga di kesa ka security ni le nadi sama le bono. Jadi kalau si si ni le di longjong ye kangen nabo. Cuma kagoi ye gua mukio wahu di longjong ye kangen nabo. Belau ti achi thale sura apa inga. Jemaru digun kisah cepat le. Baru lepas orang jemaru new ni berpikir di ni mabeh ni de lu ni berpikir. Anu mah di security measure ni tu, kau kau pun buni ramu jemaru mesti yang infrastructure ya berpikir jemaru new ni mah lepas kau kecil ni berpikir ni le berpikir di new tu ni de di infrastructure ni di jauh senaga di tuai lai kisah ni di dua orang jemaru ye di lama tata bi di longjong ye. ตั้งแต่ที่ทารีฮามลงนอกเกตลงไอ้ชั้นลงนอกเกตลงชงมือกูเป็นมือกูปีนั้นเราต้องคุยกับเจ้ารอจมารู้เย่ที่โอ้ขนาดนั้นเดี๋ยวนี้รู้ว่าเราบ่เนาะวีเอฟโฟสมันเป็นเราชิลเลสเว่ไปกูว่าไปเขาเลยเลสรอจมารู้ที่คุณอาการรู้ตรงนั้นสิกไปแล้วรู้เปลี่ยวเลยที่เอ็นยี่จำต้องมือเนี่ยเปลี่ยวอะไรเข้ามาจะโดนแม่ยาละที่จำต้องมือจงไรเนี่ยที่ยายเนี่ยที่เชื่อว่ารู้เปลี่ยวจะอะไรดูสิเอ็งอะไรก็จะเชื่อปีนั้นเราต้องคุยกับเจ้ ไอ้เนชั้นลงอ่ะมิวตมี่ฤทธิ์อ่ะอัคคะเยอะยิ่งสิบาร์เลยจ้ะดีกาชะยะมิวตมี่ฤทธิ์โกไอ้นวยอสันเปลี่ยนมจ้าสิเนี่ยสุดะดีกาชะลงเดดียินเจ้มุตะคู่หาไอ้นวยอสันพัดหมู่ปูพี่รอตู้เม็ดสิบาร์เลยจ้ะดีโนမျိုးอะหยาฤทธิ์สุรุษิงเนาะจมารุเยอภเวสีนี่เนี่ยก็ดาฤทธิ์ดีไวลันซ์ดีไวลันซ์เนี่ยอสันพัดหมู่ดีอสันพัดหมู่เวอสันพัดหมู่โกยินเจ้มุสุบี้รอကျမတို့ကလိလိရှုထားလို့မရဘူးဆိုတဲ့အရာမျိုးတော့ကျမတို့တောက်လျှောက် educate လုပ်နေတဲ့အပိုင်းကြီးဒီတင်းနှန်းနေပေးပေးနေတာမျိုးကျမတို့ဒီဥဆောင်ရပြုတ်ပြီးတော့ advocacy လေးလုပ်ပေးနေတာမျိုးရှိပါတယ
်ဒီကနေ့
ဒီပိုင်းကတော့ကျမတို့ဟိုတည်င်းသဖွယ်လေးလုပ်လို့ရတဲ့အလုပ်မျိုးမဟုတ်ပါဘူးဒါကတော့ network တွေချိတ်ဆက်ပြီးတော့ကျမတို့ဒီချက်ပို့ပြီးအားကောင်းကောင်းလုပ်မှလည်းရတယ်လို့ကျမတို့ civil society လို့ခေါ်တဲ့ဒီပြည်တွင်းဖွဲ့စည်းတွေဒီလိုလူမှုရေးရာ project အဖွဲ့အစည်းတွေနဲ့လည်းလုပ်လို့မရအောင်ကျတော့သူကနိုင်ငံတော်ရဲ့ပါဝင်ပတ်သက်ပြီးမှုနိုင်ငံတော်မှာရှိနေတဲ့ security sector ရဲ့ဝင်ရောက်အားဖြည့်မှုလည်းလိုအပ်ပါတယ်။ဒါတို့ကတော့ကျမတို့တစ်ခါကျမတို့ကြုံခဲ့ရပူပါတယ်။လမ်းမှာလိုက်ပြီးနောက်ဆက်နေလို့လမ်းပြီးတော့ဖုံးဆက်ပြီးတော့ကျမတို့လမ်းပြီးအကြောင်းကြားတဲ့အချိန်နဲ့ကျမတို့ရဲ့ဒီပုံမှန်ဒီ199ပေါ့နော်။ကျတော့ဒီတိုင်းရခါမှာဘလို့ဖြစ်လဲဆိုတော့ဒီဖုန်းတွေက available ဖြစ်မနေဘူး။ဟိုဖုန်းကဆက်တဲ့အခါမှာကင်မနေဘူးအခြားအင်္ဂါကိုပြောရမယ်လိုင်းတွေကပိတ်နေတာမျိုးမအားနေတာမျိုးဖြစ်နေတယ်ဒီတော့ဒီတက်ဆိုင်ရာဖုန်းတွေကိုဒီရက်ွက်ရုံးတွေဆက်တဲ့ကောင်ကလေဒါကအမှုခင်းဖြစ်ပြီလား crime ဖြစ်ပြီလားအနေအထူးဖြစ်ပြီလားမဖြစ်ရင်ကျွန်တော်တို့ကန်ကွယ်လို့မရဘူးဆိုတော့ဒီလိုမျိုးတုံ့ပြန်မှုတွေရလာတဲ့အခါမှာအမျိုးသမီးတွေအတွက်အရန်အနေကြီးပါတယ်ဆိုတော့ကျွန်တော်တို့ဒီဟာရင်းနဲ့ပတ်သက်ပြီးတော့လေဒီရင်းဌာနချိနေတဲ့ဌာနဆိုင်ရာတွေနဲ့လည်းတိုင်ပင်ခဲ့ပြီးပါတယ်အဲ့လိုမျိုးသွားရောက်ဆွေးနွေးပြီးတိုင်ပင်တဲ့အခါမှာတို့ရဲ့ဒီအခက်အခဲတွေကိုလည်းပုံမှန်နေနေချပြလာတာမျိုးတွေလည်းကျွန်တော်ပြန်ကြားရပါတယ်အဲ့အရာကြတော့ဒီရင်းဌာနအနေနဲ့တို့ရဲ့ဝင်နေအင်အားပြီးတော့ security အင်အားကိုလုံလောက်တဲ့အခါဟိုလုံလောက်တဲ့အထောက်အပံ့မရှိနေတဲ့အခါမှာတို့အတွက်ဒီ ည်သူပြည်သားတွေအားလုံးရဲ့ security ကိုလုံးဖို့အတွက်ကသူတို့အတွက်တော့အခက်အခဲရှိနေတယ်ဆိုတာမျိုးလည်းကြားပါရတယ်။ဒီတော့ကျွန်တော်တို့ကရှေ့ဆက်မှာတော့ဒီ security sector နဲ့ဒီ law enforcement ကိုဒီတက်ပို့ပြီးတော့အားကောင်းဖို့ကိုတော့ကျွန်တော်တို့ဆက်ပြီးတော့ advocacy တွေလုပ်နေပါတယ်ရှင
့်။ဟုတ်ကဲ့ပါ။အခုလိုဟိုစဆစ်ရှိရှိနဲ့ရှင်းပြပြီးတာကျေးဇူးတင်ပါတယ်။အခုလိုကြားရတာလည်းဝန်တာပါတယ်။မြို့သမီးတွေရဲ့လုံခြုံရေးကတော့အတမအရေးကြီးပါတယ်။ဟိုသွားရေးလာရေးမှာလုံခြုံမှုမရှိတဲ့အတွက်ကြောင့်မလို့မနေ့ကဆိုလို့ရှိရင်ဓာတ်နယ်တောင်မှအထူးခံရတဲ့အဖြစ်တွေပေါ့နော်။အဲ့ဒါမျိုးလေးကြားနေရပါတယ်။ဟိုကိုယ်အန်ဒီရဲ့ပြုမဲ့လူတွေကလည်းဟိုချောင်းနေတဲ့သဘောမျိုးပေါ့နော်။အဲ့တော့ကျမတို့တောတာရှင်တွေကနေပြီးတော့မေးခွန်းမေးချင်တယ်ဆိုပြီးတော့ဟိုပြောထားတာရှိပါတယ်။ကိုအောင်စမ်းမြင့်ဟိုလိုင်းပေါ်မှာရှိပါလားရှင်
။ရှိပါတယ်ဗျာ
။ဟုတ်ကဲ့ကိုအောင်စမ်းမြင့်ဗာများမေးချင်ပါလေရှင်ပြောပြပါအောင်။
ကျွန်တော်တို့အခုလက်ရှိပေါ့ဗျာဖြစ်ပျက်နေတဲ့ဥစ္စာကကျွန်တော်တို့စီးပွားရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံတကယ်အခြေခံလူတန်းစားတွေအခုဆိုရင်ကျွန်တော်တို့လုံးဝဟိုအရင်အထက်ကျွန်တော်ပို့ဆိုးလာတယ်ပေါ့ဗျာဒီခိုက်ရန်ဖြစ်ပွားတာလည်းကျွန်တော်စီးပွားရေးကြောက်မှုကျွန်တော်တို့ကထင်တယ်ဒါကြောင့်လည်းစီးပွားရေးအဆင်မပြေမှုတွေဖြစ်လာတော့ခါကျဒီကျွန်တော်တို့ဒီလူအိမ်မာတွေပြီးတော့ကျွန်တော်တို့ပေါက်ကွဲမှုတွေဖြစ်လာမယ်ကျွန်တော်မိဘတွေနဲ့တိတ်အဆင်မပြေတော့ခါကျဒီလိုအဲစီးပွားရေးလည်းအဆင်မပြေဘူးကျွန်တော်တို့ထပ်ပေါက်တစ်ခုရှာပါတော့ဗျာဒီလိုထပ်ပေါက်ရှာတဲ့အခါမှာကျွန်တော်တို့ဒေါ်လာတွေရန်ဖြစ်တာတွေအဲပြီးကြတော့ခိုးတဲ့ဥစ္စာတွေမျိုးပုံစံမျိုးတွေဖြစ်လာတာတွေကျွန်တော်တို့တွေ့ရတယ်ဗျာဒီပုံမှာကျွန်တော်တို့အနေနဲ့ဒီပညာရှင်တွေနဲ့ဘယ်လိုမျိုးသုံးသပ်ပြီးတော့ကျွန်တော်တို့ပြန်လည်ဖြည့်ပေးခြင်းနဲ့မသိကြအောင
်ဟုတ်ကဲ့ပါဆရာနည်းနည်းလေးဖြည့်ပေးလို့ရမလားရှင်ဒါတော့ family ထဲမှာပေါ့လေမကျေနပ်တာတွေပောက်ကွဲတဲ့သဘောပါဆရာ
ဟိုအလေးထားပြီးကျွန်တော်တို့ဒါကိုဖြည့်ရှင်းဖို့လိုပါတယ်အဲခုနကပြောတဲ့နိုင်ငံတော်ကနေပြီးတော့အဆောင်ရပေးမယ့်ကိစ္စတွေလည်းအများကြီးရှိပါတယ်အဲ့ဒီမှာကျွန်တော်ပြောချင်တဲ့အချက်ကတော့ဟို psychological services တွေက community based services တွေကျွန်တော်တို့ရှိဖို့လိုပါတယ်ဥပမာအဓိကဆိုလို့ရှိရင်တော့ crisis intervention လို့ခေါ်ပါတယ် crisis intervention အတွက်ကို service တွေရှိမယ်ဆိုလို့ရှိရင်ခုနလိုပေါ့လေ domestic violence လို့အဲမိမတယောက်ကဒါလားကြောက်လန့်နေရတယ်အပြင်မှာလည်းထွက်မပြောရဘူးဆိုလို့ရှိရင်confidential အနေနဲ့သူကနေပြီးတော့တယ်လီဖုန်းဆက်ပြီးတော့ဒီ crisis center တွေကိုသူလှမ်းပြီးတော့ဆက်ပြီးတော့သူတို့နဲ့ counseling လုပ်နိုင်တဲ့အနေအထားတွေရှိတဲ့ services ရှိထားဖို့လိုပါတယ်နောက်တစ်ခါကျတော့ domestic violence assessment ဆိုပြီးတော့တကယ်လို့ဟိုတချို့ကျတော့မကလေးတွေဆိုလို့ရှိရင် mandatory reporting ပေါ့လေကလေးကို abuse လုပ်လို့ရှိရင် mandatory reporting ရှိမယ်မိမတယောက်ကကြောက်လန့်နေတယ်ဆိုလို့ရှိရင် even အိမ်နီးနားချင်းကစပြီးတော့ဒီဥစ္စာကိုဟိုကုနာတော်လို့ဒီဟိုသက်ဆိုင်တဲ့ဌာနတွေကိုဌာနဆိုတာကအပြစ်ပေးတဲ့ဌာနတွေမဟုတ်ခဲနဲ့ပေါ့လေဒီသူတို့ပြန်ပြီးတော့ကူညီနိုင်မဲ့နေရာ counseling services တွေကိုကျွန်တော်ဆက်သွယ်နိုင်ရတဲ့အနေအထားတွေရှိဖို့တော့အဲ့ဒီအတွက်က community services တွေမှာသူတို့ဗမာပြည်မှာကျွန်တော်အခုကျွန်တော်ပြီးတော့ပေါ့လေလိုအပ်ချက်တွေဟိုဒီ mental health service မှာလိုအပ်ချက်ကတော့ psychological services တွေအများကြီးလိုပါတယ်ခင်ဗျ psychologist တွေ clinical psychologist တွေ counselor တွေဆိုတော့ psychology ချစ်စာမလို့ counseling skill ရှိတဲ့ကွာလေပဲအဲ့ service မှာကျွန်တော်ဝင်ကူလို့ရပါတယ်အဲ့အဲ့ဒီဟာမျိုးတွေ service တွေကျွန်တော်ဒီမှာအများကြီးလိုအပ်ပါတယ
်အဲ့ဒါအ
ဲ့ဒီ assessment တွေကောင်းကောင်းပေးနိုင်ပြီဆိုတဲ့အခါကျတော့မှခုနပြောတဲ့ domestic violence ဖြစ်တဲ့ဥစ္စာကိုကာကွယ်နိုင်မယ်အကူအညီပေးနိုင်မယ် now women refuse တော့ AR treaty evaluation နဲ့ဒီအမရှိလို့ဖြစ်တဲ့သူတို့လုံခြုံတဲ့နေရာပေးနိုင်တဲ့အနေအထားတွေဒါတွေကတော့ကျွန်တော်ဒီ social service တွေမှာအဲနောက်လည်းဖြစ်လာမှာပါလေကျွန်တော်တို့ဒီ mental health services တွေမှာဒါတွေကိုထပ်ပြီးတော့develop လုပ်ပြီးဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ပါတယ်မြန်မာနိုင်ငံရဲ့ဒီဟိုအခုဟိုပြည်ပြင်းပြောင်းလဲနေတဲ့ကာလလို့ပဲပြောရမှာပေါ့เนาะဒီပြည်ပြင်းပြောင်းလဲနေတဲ့ကာလမှာလိုအပ်နေတာဒီပညာရေးကျန်းမာရေးဒီလူမှုရေးပေါ့เนาะဒီလူမှုဝန်ထမ်းအနေနဲ့ဟိုကြေကြေပြင်းပြင်းလှုပ်ဆောင်စရာတွေကတော့အများကြီးပါပဲဟိုဒီတခြားနိုင်ငံမှာဆိုလို့ရှိရင်ဒီနိုင်ငံလိုမျိုးနေရာတွေမှာဆို counseling service တွေပေါ့เนาะနှစ်သိမ့်ပေးတဲ့လူလူနာတွေဥမာဆိုလို့ရှိရင်မူရစေဆွဲတဲ့လူတွေကုသတဲ့နေရာမှာဒီမူရစေဆွဲနေတဲ့လူတွေဒီလူပေါင်းအတိုင်းဝိုင်းနဲ့ဘယ်လိုပြန်ဝင်မလဲပေါ့เนาะအဲ့လိုမျိုးဟိုနှစ်သိမ့်နဲ့အဖွဲ့အစည်းတွေပါလေတော်တော်လေးကိုမြန်မာနိုင်ငံမှာလိုအပ်နေတယ်လို့ကျွန်မထင်ပါတယ်ရှင်
။ဟုတ်ပါတယ် rehabilitation services ပေါ့လ
ေ။ဟုတ်ပါတယ်။
drug and alcohol long term services တွေအဲ့ဒါက professional professional remain police တိဆောက်ထားတဲ့ services တွေဖြစ်ရမှာပေါ့လေ
။အဲ့
ဒါမျိုးတွေ drug and alcohol services ကြီးရှိတယ်။ counselor တွေလိုတယ်အကွန်မန်တီဟဲဆာဗစ်စ်စီလိုပါတယ်
ဟုတ်ကဲ့ပါဟိုရှိရောရှိမှာပါဒါပေမဲ့ဟိုအတိုင်းအတာကျကျပြင်းပြင်းမလုံနိုင်သေးတာဖြစ်ပါလိမ့်မယ်နော်အခုဟိုသောတာရှင်တယောက်ကရှိနေပါသေးတယ်ကိုအေယာဝတီလင်းနဲ့ဟုတ်ကဲ့ရှိပါလားလိုင်းပေါ်မှာ
ဟုတ
်ကဲ့ဟုတ်ကဲ့ဗမာမျိုးမိပါလိမ့်ရှင်ဟုတ်ကဲ့
အာဟုတ်ကဲ့ဟိုကျွန်တော်တို့ကလေ
ဟုတ်ကဲ့
အဲခုကအဲဒီနေရာမှာပဲဖြစ်ပါလိုင်းပေါ်မှာပဲဖြစ်ဖြစ်အကုန်လုံးကတရင်နေရကျွန်တော်ပတ်ဝန်းကျင်မှာရောအင်းနီးနားချင်းနေမှာလေရောဟုတ်နော်ဒီလိုရုပ်ပိုင်းဆိုင်ရာရောစိတ်ပိုင်းဆိုင်ရာရော ဟိုဘယ်လိုပြောမလဲမလုံးယုံဘူးပေါ့မလုံးယုံတော့မှအပြင်တစ်ခုသွားမယ်ဆိုရင်တော့မှအဲသတိထားနေရတဲ့အနေထားမျိုးတွေနဲ့ကြုံရတဲ့ဟာမျိုးတွေရှိတယ်။အာတကယ်နဲ့ဝိဘရကခိုးသွားတယ်မိတကယ်နဲ့အိမ်ကြီးကတော့ပတ်စံဒုက္ခလာရတယ်။အာတကယ်နဲ့ဓာတ်နဲ့ဝင်ထိုးသွားတယ်မျိုးဆိုတဲ့အဲ့လိုရုပ်ပိုင်းရောစိတ်ပိုင်းရောပေါ့နော်ဟိုဘယ်သွားသွားထိမ့်လာနေရတဲ့အနေထားမျိုးတွေကျွန်တော်ကြုံနေရတယ်ပေါ့။အဲ့ဒါကြတော့အဲ့လိုမျိုးရုပ်ပိုင်းရောစိတ်ပိုင်းရောလုံခြုံမှုတွေအဲပြီးနိုင်အောင်ဘလူတွေများအဲစီစဉ်ဆောင်ရွက်ထားကြရအောင်အစိုးရအနေနဲ့တာဝန်ရှိသူတွေနဲ့ပြည်ထောင်အဖွဲ့တွေအနေနဲ့ရောဘလူမျိုးအစီအစဉ်တွေဆွဲပြီးတော့ဘလူမျိုးလုပ်ပေးဖို့အစီအစဉ်တွေများရှိပါလဲပေါ့
ဟုတ်ကဲ့ပါအခုပေါ့လေဟိုကိုတီဟကြိုင်တို့ကိုငိမ့်ချက်အောင်တို့ကိုမတ်ဦးဝေတို့ပေါ့သူတို့လည်းဟိုတနိုင်တပိုင်းပေါ့နော်တအားသရွေ့ဆောင်ရွက်နေကြရဲဆိုတော့ကိုတီဟကြိုင်ဘလူများအကြံပေးကြမှာလဲရှင်အခုမလုံခြုံဘဲနဲ့ခံစားနေရတဲ့အဖြစ်ကိုပေါ့နော်အိမ်နေထိတက်ပြီးတော့လှုပ်နေတဲ့အဖြစ်တွေတောင်မှရင်ဆိုင်နေကြရဲဆိုတော့လေ
ဟုတ်ကဲ့အဲ့ဒီတော့ခုနကဟိုဆီယမလီစီလီပါဒလီပေါ့နော်ကျွန်တော်အဓိကတော့ rule of law ပေါ့တရားဥပဒေစိုးမိုးရေးကတကယ်တမ်းဖြစ်လာပြီးရှိဆိုလို့ရှိရင်တကယ်တမ်းထိပိရောင်းတဲ့အဖြစ်ပေးတာမျိုးမရှိတဲ့အခါကျတော့လူရဒီလိုလိုဒီဟာလေးလုပ်လိုက်တယ်ဆိုလို့ရှိရင်ဒါတူပါမဖြစ်ဘူးနောက်ဆုံးမိခုဆိုပဲထောင်တွေကခဏခဏထောင်ခါတာရှိတယ်လေအဲ့လိုလို့ကြောက်လို့ရှိရင်အပြင်မှာထွက်လာတဲ့ရက်ွက်တရားမလို့ကြိုးနောက်တစ်ခုကျွန်တော်တခုလေးဖြည့်ဆက်ပြီးတော့ပြောချင်တာခုနကကျွန်တော်ဆွေးနွေးတဲ့နေရာမှာအဓိကလူကခုနကပေါ့နော်လူမှုရေးပြဿနာကြောင့်ဆိုရှယ်အကြောင်းပြောကြတယ်ပညာရေးမပါတယ်လို့ပြောကြတယ်ဆိုမြဲတကယ်လည်းကျွန်တော်တို့ခုလက်တလဲမှာကြားနေကြရတာဆိုတာတကယ်ငွေကြီးမရှိလို့မဟုတ်ဘဲနဲ့ငွေရှိတဲ့အတိုင်းဝိုင်းနေရာနေပြီးတော့ခုနအင်းကူတွေနှိမ့်ဆက်တာမျိုးဒီဝန်ထမ်းတွေကိုဒီလာကြတွေမပေးဘဲနဲ့ဒီနှိမ့်ဆက်ခိုင်းစီတာမျိုးဒါမျိုးတွေကြတော့ကျွန်တော်တို့ကကြားနေကြရဆိုကျွန်တော်တို့အကကြတော့ခုနပေါ့နော်ဟိုဖြစ်လာတော့မှကျွန်တော်တို့က treatment ကိုလိုက်ပြီးတော့လုပ်တာမျိုးဟုတ်ပဲနဲ့ prevention လို့ခေါ်တယ်ခုနဆရာမလေးဆွေးနွေးကြတယ်ဆရာလည်းဆွေးနွေးကြတယ် awareness ပေါ့ကျွန်တော်တို့ဒုတိယဈာထဲမှာပို့ပြီးတော့အတိတ်တရားတွေကိုများများလေးဒီနေ့အောင်လို့ကျွန်တော်တို့ဒုရုအဖွဲ့ကြီးရလူမှုအဖွဲ့ကြီးရပါနော်ခုနပူပေါင်းပြီးတော့ကျွန်တော်တို့ကတော့ကြိုးစားပြီးတော့လှုပ်ဆောင်နေတာဒါလေးတော့အချိန်ယူပြီးတော့လုပ်ရမယ်လို့ဒါကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ပါအကိုချမ်းကြီးအောင်ရဲ့အတွေ့အကြုံလေးရောပြောပြပေးပါဦးရှင
်ဟုတ်ကဲ့အဲ့ဒါလေခုနကျွန်တော်တို့လည်းဆက်ဆွေးနွေးတယ်မှာပါတာပေါ့နော်ကျွန်တော်တို့ခုလေးနေကျွန်တော်လည်းအခုပြောရင်းနဲ့ကျွန်တော်ရဲ့စောက်တယ်ပါကျွန်တော်မှတ်ထားတာလေပေါ့နော်ဒီနေ့ပေါ့ကျွန်တော်ဒီစက်တင်ဘာလအကုန်ထိဆိုရင်ဒီတနင်္ဂနွေလုံးမှာလူတက်မှုက900ကျော်ပေါ့နော်မရေမှုက900ကျော်ရှိရဆိုရင်ဟာကဒီနှောင်းနဲ့ဒီ15တက်ဆိုင်ရာသီဝင်မှုတွေပိုများလာတယ်ပေါ့အဲပိုများလာတဲ့ဟာပါခုနကပြောတဲ့ဟိုစီအန်နေဟိုစီအန် member မှုပါမယ်နောက်တစ်ချက်ကကြာတရားဥပဒေမစိုးမှုမှုတွေပါနိုင်တယ်နောက်တစ်ချက်ကအသိပညာနှိမ့်ချမှုပါလာလို့နောက်တစ်ခုကတော့ကျွန်တော်တို့ထည့်ပြီးပြောတာပေါ့မွေးစေဘကိစ္စပေါ့နော်မွေးစေဘကိစ္စအဲ့အရာတွေကျွန်တော်တို့ကဒါကိုလည်းကျွန်တော်တို့နည်းနည်းလေးဟိုအလေးနဲ့ထားပြီးတော့ဒါကင်တွယ်ဖို့ရင်းရည်ချည်ပေါ့အဲ့အချိန်မှာခုနဆရာပြောတို့ပေါ့ကျွန်တော်မှကဘာလဲဆိုတော့ counseling center တွေပေါ့အဲ့ဒါကိုကျွန်တော်တို့တဲ့တိုင်းဒီဇိုင်းမမတ်လုပ်ဖို့ပေါ့နော်ဒါကလည်းခုတော့ကျွန်တော်စနေပါပြီကျွန်တော် public ဒီကျမကြီးပေါ့နော် B2 ကျမကြီးဆိုပြီးတော့ဒါကျွန်တော်တင်ငန်းညွန်စေုံကြီးမှာရှိတဲ့နောက်ပြီးတော့ဒီကျွန်တော်တို့ဒီစာရယဒီစိတ်ကန်းဆိုင်စိတ်စုခုပါမခါချူကြီးကိုလည်းပေါင်းဆက်ပြီးတော့ပေါ့တင်ငန်းညွန်စေုံမှာစပြီးတော့အဲ့ဒါလေးကျွန်တော်တို့ counseling လိုက်ပြီးတယ်ပေါ့အဓိကတော့ခုနကပြောတဲ့ဒီရာဇဝတ်သားပဲဖြစ်ပေါ့နော်ဒါတူတချို့ကကြောက်လဲစိတ်လက်မှန်ပါပေါ့နော်တတို့ဖြည့်ရှင်းနိုင်မိတယ်အခုမှငုံပတ်ဆက်အကျွေးဆောင်တဲ့အကျွေးမရတော့ဒါနဲ့ခုတ်လိုက်မိရသေးွားတယ်ပေါ့မျိုးပေါ့အဲ့လိုမျိုးပေါ့နော်ဟိုလူတွေကဒေါ်ရတိအရန်နေပေါ့နော်ဒီဒေါ်ရတရားခြေခံတယ်ဆိုတော့အဲ့ဒါကိုကျွန်တော်ကသူကထောင်ကျကွာသူအပြစ်ပေးလိုက်တယ်ဆိုတော့သူကဒါပြီးပြီးွားပြီဆိုအပြစ်ဆေးရတာမဟုတ်ပဲနဲ့ပေါ့နော်သူ့ကိုကျွန်တော် counseling လုပ်ပေးမယ်စင်တာပေါ့ခုနပြောအမျိုးသမီးဆိုတော့ခုနကကိုတရားကြိုင်ပြောတူပေါ့နော်အဲဒီကျွန်တော်တို့ဆင်းရဲတဲ့အမျိုးနွမ်းပါတဲ့အမျိုးသမီးတွေကိုချမ်းသာတဲ့လူတွေကဒုက္ခပေးနေရှိတယ်ဟုတ်ပြီအဲ့လိုမျိုးပေါ့နော်အဲ့လိုမျိုးအကြောင်းအရာလေးပေါ့ဥမာကျွန်တော်တို့ဟိုဝေးမကြည့်ပါဒီအင်းဝါအဲ့အချို့တည်းအဲ့အဲ့လိုဖြစ်လိုက်အမျိုးသမီးဆိုရင်အဲ့ကလေးလေးမျိုးဆိုရင်တို့ကရုပ်တရက်တို့ကအရင်ကအရန်နှိပ်ပါနေတဲ့ zero ပေါ့နော်ဖြစ်နေတဲ့အကာလနဲ့ဒိန်းဆိုတို့က popular ဖြစ်သွားတာပေါ့နော် popular ဖြစ်သွားပြီးတော့ဒိန်းဆိုတို့အမှလူတွေကလာယူ interview ပါနေဆိုတို့ကိုအဓိကတို့ရဲ့ဒီစိတ်ပိုင်းဆိုင်ရာပေါ့နော်ဟိုရုပ်ပိုင်းဆိုင်ရာလူတွေကပြောစိတ်ပိုင်းဆိုင်ရာကိုဒီတော့ counseling နဲ့ဒီကောင်းကောင်းဟိုတော့ healing လုပ်ပိုင်းနေတဲ့ဟာပေါ့ကျွန်တော်နိုင်ငံမှာလည်းအားနည်းနေတယ်လို့ကျွန်တော်အမြင်နဲ့အဲ့ဒါလည်းခုဆရာလေးတွေပညာရှင်တွေပေါင်းဆက်တယ်ပေါ့နော်ဒါကစိတ်ပိုင်းဆိုင်ရာဆရာဝန်လုံးမမဟုတ်ဘူးပေါ့နော်ဒါကိုလည်းကျွန်တော်ကျွမ်းကျင်တဲ့ဒီ volunteer တွေလူငယ်တွေဟိုဒီပညာရည်တွေပေးပြီးတော့တင်ကြားပေးပြီးတော့ counseling center လောက်ပြီးတော့ဒီ women safe house တွေပြီးတော့ဒီ child ဒီလူငယ်တွေပေါ့နော်ဇာတိတပြန်ပြုတ်ပြင်းတဲ့ဒီ house ပေါ့နော် housing ဆိုတဲ့ center တွေကိုကျွန်တော်တီထောင်ပြီးတော့ထိထိရောက်ရောက်ပေါ့နော်တရားဥပဒေစိုးမိုးရေးရောအဲ့မှာနောက်တစ်ချက်ကျွန်တော်ကပြောတဲ့ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာပြုတ်ပြင်ပြောင်းလဲရေးမှုတွေကိုကျွန်တော်တို့ကဒီကျွန်တော်တို့ခေါ်ရင်ပေါ့နော်ဒီ
software တွေပေါ့နော် software changes တွေပေါ့နော်ဒါစိတ်ပိုင်းဆိုင်ရာ software changes တွေပေါ့ပေါင်းထည့်လုပ်ရင်တော့ကျွန်တော်တို့တဖြည်းဖြည်းရော့နင်းလာမျိုးထင်တယ်အခုချိန်မှာတော့ကျွန်တော်တော်တော်လေးဒီစက်တင်ဘာလကုန်ထိပဲရှိသေးတယ်ဒါလူတက်မှုပေါင်း900ကျော်မတိမှုပေါင်း800ကျော်ဆိုတာကကျွန်တော်တို့တကယ်မျိုးလုံးဟိုတော်တော်ကိုကျွန်တော်တို့တကယ်ဟိုတကယ် challenge အကြီးကြီးကိုရင်ဆိုင်နေရပါတော့ခုနက
စံချိန်တရားလောင်ဖြစ်နေပါတော့ဟုတ်ကဲ့ဟုတ်ကဲ့ဟိုမတ်တဲ့ဥွေအနေနဲ့ရော
ကျွန်တော်တို့ကဟုတ်ကဲ့ဟုတ်ကဲ့ surgery ဘိုင်းနဲ့အားနေတာကိုလည်းတွေ့ရပါတော့နော
်ဟုတ်ကဲ့ပါမတ်တဲ့ဥွေအနေနဲ့ရောဟိုဒီတရားဥပဒေစိုးမိုးမှုနဲ့ပတ်သက်ပြီးတော့ပေါ့နဲ့ဟိုဘယ်လိုမျိုးကြည်ကြည်ပြန့်ပြန့်လှုပ်ရင်အကောင်းမလဲဆိုတာအကြံပေးချင်ပါလေရှင်
ဟုတ်ကဲ့ရှင်ကျွန်တော်တို့အခုအနေနဲ့ကတော့မြင်တာဒီနိုင်ငံရဲ့အပြောင်းလဲမှာပို့ပြီးတော့ဒီခေါင်းဆောင်ပိုင်းဆိုင်ရာတွေပြီးတော့ဌာနပိုင်းဆိုင်ရာတွေကပို့ပြီးတော့လမ်းဖွင့်လာတာမျိုးကိုကျွန်တော်တို့တွေ့လာရတယ်ပေါ့ကျွန်တော်ဒီနေရာမှာကျွန်တော်တို့ဒီပြောင်းလဲလာတဲ့အပြောင်းလဲကိုကျွန်တော်တို့ကြီးစက်မိမိအတုံးချတတ်ဖို့လိုပါတယ်လို့မြင်မိတယ်။ကျွန်တော်ဒီခုနကဆရာကြီးဒီပြောသွားတဲ့အထဲမှာလည်းပါခဲ့တယ်ပေါ့နော်ဒီ crime တွေဖြစ်ကြတယ်ထောက်ထားကြတယ်ပြီးတော့လို့ရှိရင်ဟိုထောင်ခါရဲ့အချိန်ပြန်လွတ်လိုက်တယ်ဒါပေမဲ့အဲ့ဒီ stage မှာကျွန်တော်တို့တကယ် rehabilitation stage တခုလိုပါတယ်ဒီ criminal တွေကဒီခုနကပြောတဲ့ဒီရာဇဝတ်သားတွေအနေနဲ့သူတို့ထွက်လာတဲ့အခါမှာဟိုလွတ်ပြီးကျွတ်ပြီးရယ်မဟုတ်ဘဲနဲ့သူတို့ရဲ့စိတ်ပိုင်းဆိုင်ရာပြန်လည်ပြုပြင်ကြောင်းလဲဖို့အတွက်အားပေးမှုတွေလိုပါတယ်ကုသမှုတွေလိုပါတယ်အဲ့ဒီအတိုင်းမှာပဲခုနကဒီဟိုအကျန်းဖက်သမားတွေလို့ပြောတဲ့အခါမှာသူတို့ရာရှေ့ရဆရာတွေကလည်းသင်ရေးကြတဲ့အကြောင်းတွေပြောသွားတာရှိတယ်အသိပညာနည်းပါးတာတွေပြောသွားတယ်ဆိုတော့ဒီနေရာမှာကျွန်မကဒီအကျန်းဖက်မှုနဲ့ပတ်သက်ပြီးနည်းနည်းလေးခွဲချင်ပါတယ်အဲ့ဒါပါလဲဆိုတော့အကျန်းဖက်မှုမှာကြံစီပြီးတော့ရေတဲ့ရှိရှိလုတ်တဲ့အကျန်းဖက်မှုရှိတယ်လို့စက်တင်းမှုရမနေနိုင်တော့လို့ response အញ្ញံမြန်တဲ့အတွက်ကြောင့်မို့လို့တုံ့ပြန်မှုအញ្ញံမြန်လို့ဒေါသအရာဖြစ်လိုက်တဲ့အမှုတွေရှိပါတယ်ဆိုတဲ့အခါကျတော့ဒီနှစ်ခုကပြီးရခွဲခြားပြီးတော့ကျွန်တော်တို့စဉ်းစားဖို့လိုပါတယ်အဲ့တော့ကြံစီရရှိရှိနဲ့ရေချက်ရှိရှိနဲ့လုတ်တဲ့သူတွေရဲ့အမှုတွေအပြုမှုတွေပြီးတော့အဲ့ပြုမှုလိုက်တဲ့ပြစ်မှုတွေကကျွန်တော်တို့ဒီလေးကြာစဉ်းစားပြီးတော့မှဒီလူတွေဟာကျွန်မထင်ပါတယ်ဆရာစိတ်ပညာဆရာကြီးကတော့ပို့ပြီးတော့ဆွေးနွေးနိုင်ပါလိမ့်မယ် psychological disorder တခုခုရှိတာလည်းဖြစ်နိုင်လိမ့်မယ်ပေါ့နော
်ဟုတ်ကဲ့ပါ
စိတ်ပိုင်းဆိုင်ရာတို့မှလိုအပ်ချက်တခုခုဖြစ်နေတာဖြစ်နိုင်တယ်ဒီလိုမျိုးတွေဆိုရင
်
မလွတ်ခင်မှာ rehabilitation
stage ကိုချိန်နေနေလေးအချိန်သိမ့်မကြံတော့လို့ပါတယ်ဟုတ်ကဲ့ပါဟုတ်ကဲ့ sorry ပါအချိန်သိမ့်မကြံတော့လို့ဟုတ်ကဲ့
ပြောချင်ပါသေးတယ်အဲ့ဒါကပါလဲဆိုတော့အခုကျွန်တော်တို့အစိုးရဌာနတွေနဲ့ကျွန်တော်တို့ကကြီးစက်မိမိဒီ civil society တွေနဲ့ကျွန်တော်တို့ဒီလူမှုရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့လုပ်ချင်ပါတယ်လုပ်လဲလုပ်တင်ပါတယ်လုပ်လို့ပူးပေါင်းပြီးတော့ကောင်းလာတာတွေလည်းရှိပါတယ်
ဟုတ်ကဲ့ပါကျမတို့ဒီနေ့ပါဝင်ဆွေးနွေးပေးတဲ့ပုံကူတွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ဟိုအားလုံးပဲမင်္ဂလာပါရှင်လန်းချမ်းမြေကြပါစေရှင
်တော့ခင်ဆိုဝဲဆွေးနွေးတင်ဆက်တဲ့ဒိုင်းရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုကစပြီးတော့သတင်းချင်းချုပ်ကိုနှမ်းလောင်ချင်ကြပြီးမှာဖြစ်ပါတယ်ခင်ဗျာ
အီရန်နိုင်ငံကစစ်ဖက်အစ်စ်မြတ်အရာရှိတဦးဟာကာရိုမြို့အရှေ့ပိုင်းကသူ့နယ်အိမ်ကြီးမှာဒီကနေ့စနေနေ့မှာပဲပြစ်တပ်ခံလိုက်ရပါတယ်။သတင်းဌာနတွေကိုပြောဆိုခွင့်မပေးထားတာကြောင့်နာမည်မဖော်ပြတဲ့အစိုးရတာဝန်ရှိသူတွေရဲ့အစိုးရတည်ဆုံးသူဟာပုံမှုချုပ်အဒဲလ်ရာဂျီဖြစ်တယ်လို့ဆိုပါတယ်။သူဟာကာရိုမြို့အနောက်ဖက်ဒက်ရှွာအခြေစိုက်စခန်းတပ်မ6ကပုံမှုလဲဖြစ်ပါတယ်။ပုံမှုချုပ်အဒဲလ်ရာဂျီကိုဘာကြောင့်ပြစ်မှတ်ထားတယ်လဲဆိုတာရှင်းရှင်းလင်းလင်းမရှိပေမဲ့စစ်တပ်နဲ့အရာရှိတွေကို IS အကြမ်းဖက်သမားတို့ကအရင်တုန်းကလည်းတိုက်ခိုက်ခဲ့ပူပါတယ်။လူသိနေတဲ့ Liwa El Tawra ဆိုတဲ့အဖွဲ့ကတိတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ Twitter လူမှုကွန်ရက်ကနေတဆင့်ပြောထားပါရှင်။အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ဟာ IS အစိုးရအကြမ်းဖက်သမားတွေလက်ကနေမော်ဆူးမြို့ကိုပြန်သိမ်းဖို့တိုက်နေတဲ့ညွှန်ပေါင်းတပ်မတော်နဲ့တွေ့ဆုံပြီးထိုးစစ်တွေကိုပြန်တုံးတက်ဖို့နဲ့အကူအညီတွေပေးဖို့အီရတ်နိုင်ငံကိုဒီကနေ့စနေနေ့မှာရောက်ရှိပါတယ်။ဒီနေ့အတွင်းအီရတ်နိုင်ငံကို Mr. Carter တတိယအကြိမ်ရောက်ရှိလာတာဖြစ်ပါတယ်။ဒေတာရင်းက Jihad အကြမ်းဖက်သမားတွေကိုတိုက်ထုတ်နေတဲ့အမေရိကန်တို့ကြောထောက်နောက်ခံပေးထားတဲ့အီရတ်တပ်ဖွဲ့တွေကိုလည်းကြီးကြပ်သွားဖို့ရှိပါတယ်။ပြီးခဲ့တဲ့ရက်အနေနဲ့ကအမေရိကန်တပ်သားတို့ကြာဆုံးသွားပြီးတဲ့နောက်အီရတ်နိုင်ငံကိုကြိုတင်အကြောင်းကြားခြင်းမရှိဘဲ Mr. Carter ရောက်ရှိလာတာဖြစ်ပါတယ်။
သတင်းချင်းညကိုနန်းလောင်ချိန်ညပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရရှတ်စွန်းဖြစ်ပါတယ် VOA American အတန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.